Welcome to the Voice of America in Burmese.
မင်္ဂလာနာဗမာဒေါက်တာရှင်များရှင် VOA American တန်ရေ2020ခုနှစ်နိုဝင်ဘာလ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းတူမီတာ1925 30နဲ့လိုင်းလမီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်အောင်သတင်းတွေကိုနန်းအောင်နဲ့တူတင်ပြပေးပါမယ်ရှင်ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေဆူဂါကအထွေထွေရေကောက်ပွဲမှာအနိုင်ရခဲ့တဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုချီးကျူးဂုဏ်ပြုစကားပြောကြားခဲ့တယ်လို့ဂျပန်အစိုးရကပြောပါတယ်။ဂျပန်အစိုးရအနေနဲ့နောက်တက်လာမယ့်အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တိုင်းပြည်ရဲ့ဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းတွေကိုလည်းအင်ပြေအပြေဆက်လက်အကူအညီပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ရဲ့ဂုဏ်ပြုသဝန်မှာမှာပါရှိကြောင်းဂျပန်အစိုးရကပြောပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးတူရှိမစ်ဆူမိုတဲဂီကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တာမကနိုင်ငံသားရေးဝန်ကြီးဖြစ်ပါတောင်းဝန်ယူထားသူဒေါက်တာဆန်းစုကြည်ကိုကိုရိုနာဗိုင်းရပ်စ်ကရောဂါကာလာရဲ့ရွေးကောက်ပွဲကိုအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်မှာချီးကျူးဂုဏ်ပြုစကားပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့ကအထွေထွေရွေးကောက်ပွဲကျင်းပအပြီးမှာလွှတ်တော်မှနေရာအများစုကိုထိန်းထားနိုင်တဲ့မင်းဆန္ဒနေမြေအများစုမှာနိုင်ရရှိကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြေညာထားပါတယ်။မနေ့တွင်ပထမဆုံးကျင်းပခဲ့တဲ့မြန်မာရွေးကောက်ပွဲကိုပွင့်လင်းပြီးမျှတစွာကျင်းပရမှာအထောက်အကူပြုစီဖို့ရွေးကောက်ပွဲဆောင်ကြည့်လိုက်တာဤအဖွဲ့တစ်ဖွဲ့ကိုရွေးကောက်ပွဲမတိုင်ခင်ဂျပန်နိုင်ငံကဆီလွတ်ခဲ့တယ်လို့လည်းမန်နီချီသတင်းစာကပြောပါတယ်။ရွေးကောက်ပွဲရလဒ်တရားဝင်ထုတ်ပြန်ချက်ကို EU ဥရောပသမဂ္ဂနဲ့ American အပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းစောင့်စားနေကြပါတယ်။လက်ရှိအာဏာရ NLD ပါတီအနေနဲ့တနင်္ဂနွေလုံးမှာနေရအများစုနိုင်ရပြီးအစိုးရဖွင့်နိုင်တဲ့အခြေအနေမှာအပြေအဝရှိတယ်လို့ပါတီပြောခွင့်ရသူတွေက VOE ကိုပြောပါတယ်။ရေကောက်ခွင့်နောက်ဆုံးရလဒ်တွေကိုတော့နောက်ပိုင်းသတင်းပေးပို့ချက်တွေမှာစောင့်မျှော်နှာဆင်နိုင်ပါတယ်ရှင်။ပြည်ထောင်စုပတ်ထဲကျင်းပခဲ့တဲ့ American ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပုံမှန်မဟုတ်တဲ့မဲပေးမှုတွေရှိခဲ့တယ်ဆိုရယ်ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ American ရှေ့နေချုပ် Bill Barr ကပြည်ထောင်စုတရားရုံးရှေ့နေတွေကိုခွင့်ပြုမိန့်ထုတ်ပြန်ပေးလိုက်ပါတယ်ဒီခွင့်ပြုမိန့်ကို Barr ကတနင်္လာနေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးမီဒီယာတွေကရရှိတဲ့မိတ္တူမှာတော့ဘယ်လိုမဲမဲသမားမှုတွေရှိတယ်ဆိုတာကိုတိတိကျကျဖော်ပြထားမှရှိပါဘူးအဲ့အမိန်စာမှာမဲပေးရတဲ့ပတ်သက်လို့မမှန်မကန်ပြုလုပ်ခဲ့ကြောင်းယုံကြည်ရလောက်တဲ့ဆွဆွဲချက်တွေထင်ရှားရင်စစ်စည်းပိုင်တွင်ရှိတယ်လို့ပါပြီးတော့အဲ့ဒီလိုလုပ်ခဲ့တာမှန်ရင်ပြည်နယ်တစ်ခုချင်းစီကရွေးကောက်ပွဲရလဒ်တွေအပေါ်မှာထိခိုက်နိုင်ခြင်းရှိတယ်လို့လည်းဖော်ပြထားပါတယ်။မူလကရှိထားတဲ့တရားရေးဌာနမူဝါဒကပြည်နယ်တစ်ခုချင်းစီကရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကအမခံမှသာဒီလိုစုံစမ်းစစ်ဆေးမှုတွေကိုပြုလုပ်ခွင့်ရှိတာပါ။ဒါကလည်းရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့ဘ ഹു အစိုးရကဂျောင်းဝင်ဆွဲဖက်မှုမရှိစေရအတွက်ဟန်တာထားတာဖြစ်ပါတယ်။ပြည်နယ်ရေးအနေနဲ့မဲပြေရင်အတွက်တောင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့တရားစွဲဆိုမှုတွေဖြစ်ရှင်းတာကိုဒီဇင်ဘာလ10ရက်နေ့ထိဆောင်ရွက်နိုင်ပါတယ်။ဒီနောက်ဒီဇင်ဘာလ14ရက်နေ့မှာသမ္မတရွေးချယ်ရေးအဖွဲ့ကသမ္မတအဖြစ်အနိုင်ရသူကိုတရားဝင်ရွေးချယ်ကြေညာပေးသွားမှာဖြစ်ပါတယ်ရှင်။ American သမ္မတရွေးကောက်ပွဲမှာအနိုင်ရတဲ့လူကြေညာထားတဲ့ Joe Biden နဲ့သူ့ရဲ့အသွင်ကူးပြောင်းရေးအဖွဲ့ကို American အစိုးရအုပ်ချုပ်ရေးကိစ္စတွေမှာကနဦးစတင်ပါဝင်လှုပ်ဆောင်နိုင်ဖို့အတွက်သမ္မတ Trump အစိုးရကအကူအညီစတင်ပေးရခြင်းမရှိသေးပါဘူး။အနိုင်ရသူဘယ်သူလဲဆိုတာတည်တည်ချာချာမကြီးညာမချင်းအရင်ကုပြောင်းရေးလုပ်ငန်းတွေလုပ်ကင်ဖို့ပေးအပ်တဲ့ရမုံငွေတွေကို GSC လို့ခေါ်တဲ့ American အစိုးရ Agency တစ်ခုဖြစ်တဲ့ထွေထွေဝန်ဆောင်မှုစီမံခန့်ခွဲရေးဌာနကအတည်ပြုချက်ပေးဖို့စိုက်ညံထားမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကရွေးကောက်ပွဲမှာရှုံးနေတယ်ဆိုတာကိုအခုချိန်ထိပြောကြားဖို့မြင့်ဆန်နေတယ်လို့ရွေးကောက်ပွဲမဲရီတွေ့တာမှမမှန်မကန်လို့တာရရှိတယ်လို့လည်းပြောထားပါတယ်။သမ္မတလောင်းတူးအနိုင်ရတဲ့အချိန်နဲ့ကျန်းသစ္စာမကျေဆိုမီအတွင်ကူပြောင်းရေးကာလအတွင်းအနာလွှဲပြောင်းရေးကိစ္စတွေကိုရွေးကောက်ခံသမ္မတလောင်းကဖွဲ့စည်းထားတဲ့အတွင်ကူပြောင်းရေးအဖွဲ့ကတောင်းရင်ဆောင်ရွက်ရပါတယ်။အဲ့ဒီအဖွဲ့ဟာအမြဲငွေကြေးမယူတဲ့အဖွဲ့ဖြစ်တယ်လို့မဲဆွေရေးအဖွဲ့နဲ့လည်းမတူဘဲသူ့ကိုယ်ပိုင်ဝန်ထမ်းအင်အားနဲ့ဘတ်ဂျက်ငွေကြေးရရှိမှာဖြစ်ပါတယ်။ဒီလိုအတွင်ကူပြောင်းရေးလုပ်ငန်းတွေလှုပ်ဆောင်ရမှာသုံးဆွဲဖို့လိုအပ်တဲ့ငွေကြေးပမာဏ American Dollar 6သန်းကျော်ကို GSC ကခွင့်ပြုပေးရလေဖြစ်ပါတယ်။လုံးလုံးဆယ်ဂျိုးဘိုင်ဒန်ကသူ့ရဲ့အတွင်ကူပြောင်းရေးအဖွဲ့သုံးဆွဲနိုင်ဖို့အနည်းဆုံးအမေရိကန်ဒေါ်လာ9သန်းကိုပုဂ္ဂလိကအလူရှင်တွေစီကကောက်ခံရရှိထားတယ်လို့ The New York Times သတင်းစာကပြောပါတယ်ရှင်။ဟောင်ကောင်မြို့သားလူမျိုးရေးဌာနတာဝန်ရှိသူတယောက်အရာရှိ၄ယောက်ကိုအမေရိကန်ကအရေးယူတံခါးပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ကိုပိုင်အချုပ်ခွင့်ရဟောင်ကောင်ကိုဖိနှိပ်မှုတွေလှုပ်ဆောင်လာမှာသူတို့လေးဦးကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေတဲ့အတွက်အခုလိုအရေးယူတံခါးလိုက်တာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုအမည်နဲ့ထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်။သူတို့လေးယောက်ကိုအမေရိကန်နိုင်ငံကိုခရီးသွားလာခွင့်ပေးပင်ထားတယ်လို့အမေရိကန်နိုင်ငံတွင်ကသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်တမ်းမြစ်ထားပါတယ်။ ဟောင်ကောင်ပြည်သူ့ရဲ့ဒီမိုကရေစီနဲ့ကိုယ်ပိုင်အချုပ်ခွင့်ထိပါအောင်လှုပ်ဆောင်ရမှာအဓိကပါဝင်နေသူတွေတာဝန်ယူမှုနဲ့တာဝန်ခံမှုရှိလာစေဖို့အမေရိကန်ကအခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကပြောပါတယ်။ပြည်ရဲ့ဩဂုတ်လတုန်းကလည်းဟောင်ကောင်အချုပ်ရေးမှုကယ်ရီလမ်းနဲ့တခြားတာဝန်ရှိသူအရာရှိတွေကိုအမေရိကန်ကအရေးယူတင်ထပ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ကျမနာလောပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။COVID-19 ကာယရောဂါဟာလူ154ယောက်မှာတယောက်နှုန်းနဲ့ကမ္ဘာတစ်ဝန်းအရှိန်အဟုန်နဲ့ကူးစက်ပြန့်နှံ့နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။အစောပိုင်းမှာလူ100တန်းလောက်ပိုကူးခံရဖို့32ရက်ကြာပေမဲ့ခုတော့ရက်20လောက်ပဲကြာတာကို WHO ရဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါရယ်။ကမ္ဘာတစ်ဝန်းပိုကူးခံရသူတန်း50ကျော်ထဲမှာအမေရိကတိုင်းနိုင်ငံတွေကလူပေါင်း 23.8 တန်းကျော်ပါဝင်ပြီးဥရောပနဲ့တောင်အာရှနိုင်ငံတွေမှာတော့ပိုကူးခံရသူ73တန်းကျော်နဲ့9တန်းခွဲကျော်စီအထိရှိပါရယ်။ဒီယောဂါနဲ့တည်ဆုံးသူကလည်းသစ်တရမနှစ်တန်းကျော်ပါပြီ။ကမ္ဘာမှာပိုကူခံရသူရောတည်ဆုံးသူပါအများဆုံးရှိတဲ့အမေရိကန်မှာတော့မနေ့ကပဲပိုကူသူ100တန်းကျော်သွားသလိုတည်ဆုံးသူကလည်း2,400တန်းဝန်းကျင်ရှိပါတယ်။ပိုကူခံရသူ800တန်းခွဲကျော်နဲ့ကမ္ဘာဒုတိယအများဆုံးရှိတဲ့အိန္ဒိယမှာလည်း24နာရီအတွင်းပိုကူသူ400,000ခွဲကျော်တိုးလာသလိုတည်ဆုံးသူစုပေါင်းက300,000ကျော်ပါတယ်။ဥရောပဖက်ကအီတလီမှာတော့ကာယောဂါကိုထိန်းချုပ်လို့မရတော့တာကြောင့်တစ်နိုင်ငံလုံးအတိုင်းအတာနဲ့ကတ်သတ်ချက်တွေအပြည့်အဝပြောင်းချဖို့ဆီပယ်ဆိုင်ရာတာဝန်ရှိသူတွေကမနေ့ကပဲအစိုးရကိုတိုက်တွန်းလိုက်ပါတယ်။အီတလီမှာပိုကူသူ9,000ခွဲကျော်ရှိပြီးတော့မနေ့တရက်ထဲပိုကူသူ10,000ခွဲကျော်ပါတယ်။ပြင်သစ်မှာလည်းမနေ့တရက်ထဲပိုကူသူ2,000ကျော်တိုးလာတဲ့အတွက်ပိုကူသူစုစုပေါင်း13,800တန်းကျော်သွားပါတယ်။ပိုကူသူ13,800တန်းကျော်ရှိတဲ့ရုရှားမှာလည်းတနင်္လာနေ့ကပိုကူသူ21,000ကျော်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားမှာနေစဉ်ပိုကူသူ4,000ဝန်းကျင်ရှိနေပြီးမြန်မာနဲ့မလေးရှားနိုင်ငံမှာလည်းနေစဉ်ပိုကူသူရာခိုင်နှုန်းကနေ1,000ခန့်ထိရှိနေတာဖြစ်ပါတယ်။တရုတ်ရဲ့ကိုရိုနာဗိုင်းရပ်စ်ကကွယ်စီဆန်းသက်ခံထားတဲ့ဘရာဇီးနိုင်ငံကလူတယောက်စီမှာအနီးအရှိတဲ့ဘေးအတွက်ဆိုးကျိုးတွေပြီးခဲ့တဲ့လကုန်ပိုင်းလောက်မှာတွေ့ရှိခဲ့တာကြောင့်ဒီဆန်းသက်မှုကိုဘရာဇီးပြည်သူ့ကြမ်းမရင်ဌာန ANVISA ကရန်နာလိုက်ပါတယ်။အဲ့ဒီဘေးအတွက်ဆိုးကျိုးကြောင့်လူအသက်သိဆုံးနိုင်တာဒါမှမဟုတ်ဆိုးဝါးစွာမတန်ဆွမ်းဖြစ်နိုင်ပြီးတော့ဆေးရုံရောက်သွားနိုင်တယ်လို့ပဲ ANVISA ကပြောပါတယ်။တရုတ်ရဲ့ကိုရိုနာဗက်ကာကွယ်ဆေးစနစ်မှုကို ANVISA ကရန်နာလိုက်တာဟာပြိုင်ဖက် American ဆေးကုမ္ပဏီ Pfizer ကသူ့ရဲ့ COVID-19 ကာကွယ်ဆေးစနစ်မှု90ရာခိုင်နှုန်းကျော်အောင်မြင်မှုရှိတာတွေ့ရကြောင်းကြေညာလိုက်တဲ့အနေနဲ့လည်းတိုက်ဆိုင်နေပါတယ်။Pfizer ရဲ့ကာကွယ်ဆေးအောင်မြင်မှုရှိတဲ့တဲ့ညောင်းကမ္ဘာတစ်ဝန်းလုံးကအစုရှယ်ယာစျေးကွက်တွေလည်းတချိန်လိုတက်လာခဲ့တာပါ။Pfizer ရောတရုတ်ရဲ့ Sinovac ကာကွယ်ဆေးတွေကိုလူရည်နဲ့စံသနေတာအဆင့်3ထဲကိုရောက်ရှိနေပါပြီ။ဒီအဆင့်ကတော့အများပြည်သူတွေအသုံးပြုဖို့အန္တရာယ်ကင်းရှင်းကြောင်းအစိုးရကြားမရေးဌာနကအတိမပြုတ်ခင်နောက်ဆုံးစံသက်ရတဲ့အဆင့်လေးဖြစ်ပါတယ်။နာဂိုရိုကာရာပေါက်ဒေသမှာတရင်6ပါးကြားထိတ်တဲရင်ဆိုင်တွင်းမှုတွေပေါ်ပေါက်ပြီးတော့လူ1300ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်မှာတော့အာမေးနီးယားနဲ့အဇာဘဂျန်နိုင်ငံတို့အင်္ဂါနေ့မှာအပြစ်ခံရစရဲသဘောတူညီမှုလက်မှတ်ရေးထိုးလိုက်ပါပြီ။ဒီသဘောတူညီမှုအရအဲ့ဒီအရမှာ9နှစ်တာချထားမဲ့ရုရှားရဲ့ငြိမ်းချမ်းရေးတပ်ဖွဲ့2000ကိုဆီလိုနေပြီလို့ရုရှားကအင်္ဂါနေ့မှာပြောပါရယ်။အစောပိုင်းကအပြစ်ရသဘောတူညီမှုရထားခဲ့ပေမဲ့အဇာဘဂျန်တပ်ဖွဲ့တွေကနီးပြူဟာအရအရေးပါတဲ့ဆူရှာမြို့ကိုတနင်္ဂနွေနေ့ကထိတ်ကျုပ်လိုက်တဲ့အပါဝင်ဒေသအတော်များများကိုသိမ်းပိုက်လိုက်ပြီးတဲ့နောက်မှာတော့အခုနောက်ဆုံးဖြစ်ရပေါ်ပေါက်လာတာပါ။သဘောတူညီမှုအစ်စ်ထဲမှာတော့စက်တင်ဘာလနောက်ပိုင်းကပေါ်ပေါက်လာတဲ့တိုက်ပွဲတွေမှာအဇာဘိုင်ဂျန်တပ်ဖက်ကထိန်းချုပ်ခဲ့တဲ့နယ်မြေတွေကိုအဇာဘိုင်ဂျန်ကပဲဆက်ပြီးတော့ထိန်းချုပ်ခွင့်ပေးဖို့တောင်းဆိုထားပါတယ်။နာဂိုရိုကာရာဘော့ခ်ဒေသကိုအဇာဘိုင်ဂျန်နိုင်ငံဖြစ်နိုင်ငံကအတိအမှတ်ပြုထားပေမဲ့ဒီဒေသမှာအာမေးနီးယားလူမျိုးစုတွေကအုပ်ချုပ်နေတာပါ။
Поэтому сегодня с чувством радости, с чувством гордости я подписываю этот документ.
Азербайджан тамра Иһам Алиевка Армения နဲ့ Азербайджан ကြားရှေးရှေးပေါ်ပေါက်လာတဲ့ပဋိပက္ခတွေအဆုံးသတ်လိုက်ပြီဖြစ်တယ်လို့ Азербайджан ရဲ့နယ်မြေတွေကိုသိမ်းပိုက်ထားတာကိုလည်းအဆုံးသတ်လိုက်ပါပြီလို့လက်မှတ်ရေးထိုးပွဲမှာပြောဆိုသွားတာပါ။ Armenia ဝန်ကြီးချုပ် Nicole Pashinyan က CIA အခြေအနေတွေကိုလေးလေးနက်နက်သုံးသပ်ပြီးမှအပြစ်ရသဘောတူစာချုပ်မှာလက်မှတ်ထိုးခဲ့ရတာဖြစ်ပြီးသူနဲ့သူ့ပြည်သူပြည်သားတွေအတွက်ပါဖော်ပြလို့မရတဲ့နာကျင်မှုတွေခံစားရပါတယ်လို့ပြောပါတယ်။ ဒီကြေညာချက်ကြောင့်အာမေးနီးယားမြို့တော်ယာရီဗန်မှာစိတ်ချသောသာထွက်နေတဲ့ယာနဲ့ချီတဲ့လူတွေဆန္ဒပြခဲ့ကြသလိုလူတချို့လည်းပါလီမန်လွှတ်တော်တဲ့အတင်းဝင်ရောက်ပြီးတော့ဝင်းချင်းချုပ်နှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်တရုတ်ကင်းလေတင်မော်တွေမကြာခဏဖြတ်တန်းသွားလဲရှိတဲ့ရေပြင်းနယ်နမိတ်ထဲမှာအမေရိကန်ကမ်းစောက်တပ်ရဲ့ကင်းလေတင်မော်ကိုအစစ်မြင့်တင်မှုစီစဉ်နေတာဟာရေပြင်းနယ်နမိတ်တိုးချဲ့နေတဲ့တရုတ်နဲ့ထိတ်တိုက်တွေ့စရာမလိုပဲသူ့ဝင်အားတွေထိန်းချုပ်ရရောက်မယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေပါတယ်။အမေရိကန်နဲ့အနောက်ပစိဖိတ်ဒေသဖက်ကဒေသတွေမိတ်ဖက်နိုင်ငံတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့အမေရိကန်ကမ်းစောက်တပ်က Fast Response ကတာကင်းလက်စစ်တင်မောကြီးကိုနှီးပြူဟာတကြအထူးအဆင့်မြင့်တင်ဖို့ပြင်ဆင်ထားတယ်လို့နိုင်ငံတော်လုံခြုံရေးအကြံပေး Robert O'Brien ကအောက်တိုဘာ23ရက်နေ့မှာကြေညာချက်ထုတ်ပြန်ထားတာပါဒီလုပ်ငန်းတွေပဲအချိန်ဆမလဲဆိုတော့တော့ဆွေးနွေးနေဆက်ဖြစ်တယ်လို့ Indo-Pacific ဒေသကုကဲရေးအဖွဲ့ပြောခွင့်ရသူကသတင်းလာနေမှာပြောပါတယ်အမေရိကန်နာမကပစိဖိတ်ဒေသရင်းမိတ်ဖက်နိုင်ငံတွေရဲ့အချုပ်အခြာအာဏာကိုထိပါစေပြီးဒေသရင်းတည်ငြိမ်ရေးကိုပါထိပါစေမယ်ဘလို့လှုပ်ရမျိုးကိုမဆိုအမေရိကန်ကင်းလေတင်ဘောကစစ်ဆေးသွားမှာဖြစ်ပြီးတရားမဝင်ငါးဖဏအပါအဝင်စီကံမလိုက်နာတဲ့လှုပ်ရတွေကိုပါထောက်လန်းသွားမယ်လို့ O'Brien ကပြောပါတယ်ဒီနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်ရင်သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပ
ါဒီတစ်ချိန်ရွေးကောက်ပွဲမှာအများစုအနိုင်ရထားတယ်လို့ပြောဆိုထားတဲ့လက်ရှိအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့အစိုးရတဲ့ဖွဲ့စည်းရာမှာအမျိုးသားပြန်လည်တင်မြင့်ရေးကိုဦးစားပေးဖို့ညီမန်းထားတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါတနင်္ဂနွေနေ့ရွေးကောက်ပွဲကနအုံးမဲရလက်တွေအရ NLD ပါတီကနေရတတော်များများမှာအနိုင်ရထားကြောင်းပါတီတာဝန်ရှိသူတွေကပြောပါတယ်ဒီနေ့ညနေပိုင်းအထိမဲရီအတွက်အရဆိုပြီးခဲ့တဲ့2015ကထက်တောင်းကိုစလင်နေရာပို့ပြီးအနိုင်ရတာကိုတွေ့ရတယ်လို့လည်း NLD ပါတီဗဟုပြန်ကြားရေးကော်မတီအတွင်းရေးမှူးမုံရွာအောင်ရှင်က FOA ကိုပြောပါတယ
်ပြည်တော်လွတ်တော်မှာ640နဲ့2နေရာရှိတယ်ပေါ့နော်ပြည်သူက425နေရာမြို့သားက239နေရာအားလုံးပေါင်း640နဲ့2နေရာ642နေရာမှာ322နေရာရရင်ဆိုတော့ပွက်နိုင်တယ်ပေါ့လေဒါပေမဲ့အခုလောလောဆယ်မှာကျွန်တော်တို့ကပြောရလို့ကျင်တော့390ကျော်လောက်ကျင်လို့ရနေတယ်လို့ကျွန်တော်သိပါတယ်နော်အဲ့တော့တော်တော်ကိုလိုအပ်တာတဲ့တောင်ပို့ပြီးတော့တောင်ပြိုကမ်းပြိုတဲ့တောင်မှများပါသေးတယ်အနိုင်ရနေတာအဲ့တော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်အစိုးရဖွင့်နိုင်ဖို့အတွက်လုံလောက်တဲ့အရေးအတွက်တဲ့အများကြီးရနေပြီလို့ပြောချင်ပါတယ်
တိုင်းရင်းသားဒေသတွေကတချို့မဲဆန္ဒနယ်မြေတွေမှာ NLD ပါတီကိုထောက်ခံမှုတွေအားနည်းခဲ့ပေမဲ့တနိုင်ငံလုံးအတိုင်းအတာမှာတော့ရလဒ်ကောင်းတယ်လို့လည်းပါတီပြောခွင့်ရမုံရွာအောင်ရှင်ကပြောပါတယ်ရွေးကောက်ပွဲအနိုင်ရပါတီအနေနဲ့အစိုးရတစ်ဖွဲ့စည်းရမှာတင်မြင့်ရေးဦးစားပေးမယ်လို့လည်းပြောပါတယ်
။ကျွန်တော်တို့အခုမရတဲ့အားနည်းတဲ့နေရာတွေကတော့ရခိုင်ပေါ့ဗျာ။ရခိုင်ရဲ့ကျန်းရဲကတော့ကျွန်တော်ဟိုရတဲ့အရေးအတွက်အားနည်းပါတယ်။ကျန်းသားတွေကတော့အတော်သင့်တော်တော်ကိုရတယ်လို့ပြောရမှာပါပဲ။အရင်နဲ့ပတ်သက်ရင်ပေါ့လေပို့ပြီးတော့ရတယ်လို့ပြောရမှာပါပဲ။နောက်ထပ်အစိုးရဖွဲ့ကြမယ်ဆိုရင်ကတော့အမျိုးသားအညီညွတ်ရေးအစိုးရပေါ့လေနော်။သို့မဟုတ်အမျိုးသားပြန်လည်တင်မြင့်ရေးကိုအခြေခံတဲ့အစိုးရဖွင့်နိုင်ကြလိမ့်မယ်လို့ပဲကျွန်တော်တို့ယုံကြည်ပါတယ
်။နိုင်ငံရေးပါတီပေါင်း42ပါတီနဲ့တတိပုဂ္ဂလ32ဦးဝင်ရောက်ရှင်ပိုင်ခဲ့တဲ့ရန်ကုန်တိုင်းမှာတော့ NLD ပါတီထိပ်တန်းတာဝန်ရှိသူတွေလည်းဖြစ်အစိုးရခေါင်းဆောင်တွေလည်းဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့လည်းပြန်လည်အရေးခံခဲ့ရပါတယ်။ဒါပေမဲ့လည်းရန်ကုန်တိုင်းအတွင်းနောက်ဆုံးမရလက်အတိအကျကိုတော့မသိရသေးဘူးလို့လည်းရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ပြောခွင့်ရဦးကျော်မိုးချီကပြောပါတယ်။
တော့ခု45မိနစ်လုံးမစုံသေးဘူးအချုပ်လုံးလုံးရရတယ်ချက်လေးပြောဖို့ဆိုခက်သေးတယ်နော်လာသမားမျိုးနယ်တွေသူကစစ်တယ်စစ်ပြီးတော့အတီးပြီးပြီးရင်တရားကြည့်ကြတယ်အဲ့လိုမျိုးမျိုးနယ်တွေကအဖွင့်လာတယ်လာတဲ့ခါမှာအချုပ်မျိုးနယ်လာတယ်ရင်းစရာတွေမှာကဏ္ဍတွေပေါင်းတာတွေအပေါ်အောက်မှားတာတွေပြင်တယ်လိုအပ်တဲ့ပုံစံတွေချိန်တယ်ဒါတွေလုပ်တယ
်ကံယောဂါကာလချင်းမာတဲ့ရွေးကောက်ပွဲမှာအားနည်းချက်တွေချုံရင်းချက်တွေရှိခဲ့တဲ့အပေါ်ဝေဖန်မှုတွေရှိခဲ့ပေမဲ့အောင်မြင်တဲ့ရွေးကောက်ပွဲအဖြစ်နဲ့လည်းနိုင်ငံတကာကချီးကျူးခဲ့ကြပါတယ်မနေ့တုန်းကလည်းရွေးကောက်ပွဲကျင်းပခဲ့တဲ့အပေါ်အမေရိကန်ဥရောပသမ္မဂနဲ့ဗြိတိန်တို့ကချီးကျူးခဲ့ကြတာပါ။ဒါပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအားလုံးပါဝင်ခွင့်ရဖို့နဲ့တခြားစိုးရင်စရာအခြေအနေတွေကိုလည်းထောက်ပြခဲ့ပါတယ်။ကျွန်မကတော့စုစုပါ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။
2020ရွေးကောက်ပွဲမှာကနဦးမဲရလတ်တွေရမွန်ပြည်နယ်မှာမုံညညွရေးပါစီကထွက်တော်ကိုယ်စားလှယ်လောင်းတွေအရင်ကထပ်ပေါ်ပြီးအနိုင်ရခဲ့တာကြောင့်နိုင်ငံရေးရှေ့အလားလာဘယ်လိုရှိလာမလဲဆိုတာသင်ပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါတနင်္ဂနွေနေ့ရွေးကောက်ပွဲမှာတော့မွန်ပြည်နယ်ခြေဆိုင်မုံညညွရေးပါစီဟာထွက်တော်ကိုယ်စားလှယ်ဆက်တဲ့နေရာနဲ့ကရင်ပြည်နယ်မှာမွန်တိုင်းသားရေးရဝန်ကြီးတနေရာအနိုင်ရရှိခဲ့ပါတယ်
ตัวต่อมาเนี่ยยาละแต่เนี่ยในงานยิ่งเข้าใจมุดดีกูตัวต่อตัวมาอยู่เปลี่ยนบ้านมาบ้างเฉยมีสังเวียผู้เลี้ยงยี่ยวท่าเรือมุ่งยิ่งยิ่งปฏิทุยมุดเต็มนาลีตมากับพี่ว่าเนี่ยที่ลานเนี่ยในเขียนว่าที่ลากับปฏิเยี่ยติเชกับตัวนายยิ่งลานยาวเนี่ยตัวเปลี่ยนบ้านนายยิ่งลานยาวเนี่ยงานเราตัวผู้จีเนี่ย
ตัวเดิมมาจนที่นี่ที่แกจะต้องสูญเสียอุ้ยที่เช่นนั้นนี่เด็กก็แต่งงานยาสูญเสียที่มุ่งเสียที่ยาสูญเสียที่ต้องส่งยาไปอีกที่นั้นนี่แค่ตัวเดิมมาจุดบ้านเนี่ยจุดต่อเป็นบ้านมาแต่ที่ยาสูญเสียลงมือกันแค่ตัวอีอารมณ์ความเนี่ยในสุนุ่งเว้ยมาเพื่อที่เราสูญเสียชีวิตมือที่เท่านั้นจุดจะต้องยิ่งมันทำอะไร
มีความสุขยากสุดละนะจะต้องได้เงินเนี่ยได้เงินอยู่อัพเช็คทุกคืนแล้วยาได้ปาร์ตี้ยาไอ้เงินได้เงินยาติดเช็คสิ่งที่ไม่ใช่เงินเราเนี่ยความสุขยากเราเช็คความเช็คนั่นแหละก็ถูกต้องแล้วยาปาร์ตี้ยาเนี่ยติดเช็คที่ใครจะไม่ใช่ผู้เสียชีวิตเนาะมีความเพื่อที่เงินอะไรล่ะเนี่ยตัวตัวแบบนี้เนี่ยอยู่กับวัยก็ไม่ใช่เนี่ยทุกอย่างใช่ยามูนิโยยี่ปาร์ตี้ฮะปีตุลุตอนเนี่ยมีรัฐตัวกุศลงานเนี่ย
ปีนั้นรู้ตัวกุศลเช่าเนี่ยเนี่ยก็ยิ่งปีนั้นมูลไตรนะยี่ยาวุ่นยี่ตันเนี่ยนายยาชิเขวาร์เนี่ยถ้าเย็นนักท่องเที่ยวยุคกับวัยรุ่นอ่ะมูบาร์ดีด้วยลีเนียตานายยาชิยากันนี่ตัวเต็มละเรื่องชินดีชิลาราวะตีนักท่องเที่ยวยุคกับวัยใหม่ไตรนะปาร์ดีด้วยชิมพิมพ์หูอาเก่าละเรื่องมูนังงานยี่อันนี้กันลีลาสักจีดูนายเมมินเนี่ยก็เปลี่ยวว่าเนี่ย
บริโภคที่เนี่ยบริโภคลุงมือจุดเด็ดคือยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี
NDGani, Amyasu and I Yashi Nidaja, NDGabe, Suya Puella, I met Chini Masi Nidawa. You got well, and the Usang there, Mongine, Suya Puella, Pubong Gamala, Surabama, Monginu Ye Party, to him who said Nali the Maga Kulu Jovare.
เออก็เกี่ยวกับการลาแค่ในส่วนตัวที่เราจะไปดีเนี่ยช่วงสุดท้ายนี้ที่บอกที่เช่นอะไรเนี่ยเช่นอะไรเนี่ยเราจะเชื่อมุ่งเนี่ยที่จะแก้ไขเรื่องการปกครองในส่วนต่างๆปีเกิดในทศวรรษ2550ในปัจจุบันการเรียนพิเศษบุอันนี้คืออะไรเจ้าปีนี้จะช่วยมาตั้งแต่ในงานยี่เอียนสุดเนี่ยเต็มมาหมดเลยใช่ไหมเนี่ยวิเคราะห์ไปลงการละมาเลยอันนี้สุดที่เราไม่รู้คำนั้นอะไรอันนี้ที่บ้านที่นี่เนี่ย
ตั้งแต่รุ่นเนี่ยเสียงจินไลมูดีอันนี้เนี่ยโอเมซูยโน่นางงานเยียร์อาบยายมูดีสิลานายเดลูเล่นามิมินเลยก็ต้องได้ไปเลยมาดูกันนายเองก็ได้ไปดีเองก็ได้แต่เราไปช่วยโน่ชุดออกมาก็ตายนายเองก็ไปขยันสุดนิดเรื่องนี้เลยยากขัดโน่ต้องไปใช้เพื่อทำแบบนี้ด้วยนี่อะไรปีกันสุดยอดแต่ตั้งกันละด้วยมูบินเลยมาลูกตัวเนี่ยปีนี้สุดยอดจ้าเต็มมาหมดเลยสิ่งนี้ด้วย
ผู้จ้องสันตระยุทธมีปีระที่สองท่านรู้จักเลยที่รักกันเลยสัญญาการเว้นมือเดินเลยจงเขียนรับว่าอาลัดดูจะใช้ตั้งนาทีได้หรือไม่เลยอันนี้ที่ปฏิอุสังเนี่ยปีนี้สุยานเนี่ยลดตัวจ้าอาบยายมือเดินเลยสิเขียนผู้บาร์เลยครับเนี่ยจนนายกเองผู้เองยามาไปด้วยเตรียมเพื่อบุตรทวารเลยตอนนี้เช้าเช้าแต่ท่านเสียอยู่กับเวียร์เลยพี่เรียดจริงจูเข้มงวดเลยยารู้และสิอาณาญาปฏิอันนี้สุยากับเนี่ยยังกูสั่งเลยเอาชงเมลลาลาบมา อคูเชนที่เนี่ยยิงอันนี้ทวีเต็งชาวนิจายาเซ่สิบยี่สิบชาวดูข่าวเดรียพี่ลินเจ็บลูชิบาดเลยสุราจะมาสู่มงาสุจิเต็มยาเป็นจมารีแล้วท่านเสด็จเนี่ยยุคกับเวมเมียลัดเนี่ยดีสุยาตัดมาแล้วด้วยจารีบัวรารีเนี่ยชามบีสาวเย็บเป็นไอเมลูดูข่าวเดรีประกาศมีลินนิจาบาลีก็เช่นปีนี้ด้วยมาสิบริบข่าวเดรียเซซุนิตคูซานิบาลาดูข่าวเดรีสแคนิเรมาในไทยนิจายาเรไอจีบีดูข่าวเดรีเบียนเนี่ยกินเชื้อเนี่ย
ยังเนี่ยลุงมัวเรียเปลี่ยนเลยที่สาวขึ้นไปว่าลูกก็เช่นที่ในวัยหมอบอยู่เนี่ยสุยาเทียนชงเนี่ยมีเรื่องก็ไม่น่าเก็บบีซีไอจีบีดูข่าวเดือดสักแค่ก็เช่นลุงเอ็นยูจะมีปอดทุลุทเวก้าดาวสัวเลยไอจีบีดูก็บอกเนาะดีเลชิปยังมีตั้งหลายอาสุยาเรื่องเนี่ยบอกเนาะกูเชื่อเนาะตัวนี้ยังยินเนี่ยตัวลูกสาวมัวไปเนี่ยเราเชื่อเนี่ยบอกเนาะไอ้เจ้าปีกูกูบิดกาลาบอกเนาะกูบิด อาเชนีจำเป็นต้องเนี่ยเชนีหรือชินีบ่เนาะเดี๋ยวดีปีตุเรโกอากูยังเนี่ยตัวกูเป็นล้านในเนี่ยเชนีไอ้ยาวปีส่วนตะเกียงลงทุ่มชีบีส่วนเนี่ยเชนีจำมาบ่เนาะอาเป็นใครนำมิวส่วนปูบีเอเซนเจบ่เนาะเดี๋ยวดี them don't need the key and okay and even other the sit and go by the trade to be a genie jama di go yet yet you are going to be a genie new so yeah and you go lula rebono my swimming ye looks on being mood we are lula rebono oh yes I wouldn't need all account these in a yet am I even know
ရခိုင်ပြည်နယ်အတွင်းလူမျိုးရေးဘာသာရေးအသွေးအဆောင်အကြံဖတ်မှုတွေဖြစ်ခဲ့တဲ့2000ခုနှစ်ကလေးကရှင်းနစ်ကျော်ဒုက္ခတွေစခန်းတွေထဲမှာပဲနေထိုင်ခဲ့ကြရတဲ့မွတ်စလင်ဒုက္ခတွေတွေဟာအခုအရွေးကဝယ်အနိုင်ရကြက်လာမဲ့အစိုးရလက်ထက်မှာတော့သူတို့နေရရင်ပြန်ရေးလူလက်စွာသွားလာခဲ့အပါဝင်လူမှုဘဝပြန်လဲထူထောင်ရေးတွေကိုဦးစားပေးဆောင်ရွက်ပေးဖို့ရခိုင်ပြည်နယ်စစ်တွေမျိုးအနေတက် တော့ဒီကမှာကျွန်တော်တို့စားလိုက်ပြီးနေရတာကျွန်တော်ကအကျက်ရှိတယ်အကျက်တော်လို့တုံနေရတာမှရအဓိကမှကျွန်တော်တောင်းကြည့်ရင်ဒါပညာရေးတက်မှရလလလလတော်လာကုန်ရတဲ့တော့ကောင်းရဒါပဲကျွန်တော်အဓိကလူချင်းတယ်လည်းမှရ
အန်အန်ဒီဆိုရဒုတိယတတအဖြစ်ဆက်အုပ်ချုပ်ခွင့်ရမယ်ဆိုရင်ဒုက္ခသည်တွေရဲ့အရေးကိုလက်တွေ့ကြကြဆောင်ရွက်ပေးဖို့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကကြောက်တလုံးဒုက္ခသည်စခန်းစီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌဦးဖြူချေကလည်းတောင်းဆိုပါတယ
်ဦးသိန်းစင်အစိုးရကကျွန်တော်တို့ INDB စခန်းနဲ့ထည့်ထားခဲ့တာ
ကျွန်တော်တို့အတွက်ပြန်လုပ်ပေးရမှာက NLD အစိုးရလက်ထက်ဒီအချိန်မှာကျွန်တော်တို့ကိုဂင်တွေရတာအားနေခဲ့တယ်ပြန်လည်နေရာချထားမယ်ဆိုပြီးတော့အချိန်ကြီးဆွေးနွေးတယ်ကျွန်တော်တို့ရဲ့ရခိုင်နေထိုင်ခဲ့တဲ့မူလနေရာပေါ့နော်နေထိုင်ခွင့်ပြုပါဆိုပြီးတော့ကျွန်တော်တို့ဆွေးနွေးခဲ့အဲ့ဒါအောင်မြင်မှုမရှိခဲ့ဘူးခင်ဗျရခိုင်တိုင်းရင်းသားများကတချို့လူတွေကန့်ကွက်တာတွေလည်းပါတယ်အော်ဒီအုပ်ဝင်စုံမွေးရေးကိုကိုင်နေတာအားနေတာလည်းပါတဲ့အတွက်အဆင်မပြေဘူးခင်ဗျ။အခုလာမဲ့ဒီ2020အလဲရှင်မှာတော့ကျွန်တော်တို့ကိုခတိမိမိကန်တယ်ပြီးတော့တဖြည်းဖြည်းနဲ့လို့တော့ကျွန်တော်ရုံးတော့ယုံကြည်ပါတယ်ခင်ဗျ။တို့ဘယ်လိုမူလေးရှာပြီးကျွန်တော်တို့ကိုင်နေမလဲအဲ့ဒါကျွန်တော်စောင့်ကြည့်ရမှာပေါ့နော်
။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်ပြေးခဲ့ရတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့နေရပြန်ရေးနှောင့်နှင်းနေတဲ့အစီအစဉ်တွေဟာဒီရွေးကောက်ပွဲအဖြစ်အပျက်နောက်ထပ်အစိုးရတက်တန်းအဖြစ် NLD တာဝန်ယူရမယ်ဆိုရင်ဒီသတင်းမှာတော့အောင်မြင်အောင်ဆက်လက်ဆောင်ရွက်စေချင်ပါတယ်လို့ရိုဟင်ညာဒုက္ခသည်ဥကြောမြင့်ခေါ်ဥ Islam ကပြောပါတယ
်ကျွန်တော်တို့ရဲ့အကျဲသေးကိုအခုဒူဒီယာတက်လာမဲ့ NLD အစိုးရကနေရိုဟင်ညာဒုက္ခသည်တွေရဲ့အကျဲသေးကိုတေးလေးတေးရှင်းနိုင်လို့ကျွန်တော်ကမျှော်လင့်ပါတယ်ပထမရှေ့မှာတော့သူရဲ့အကျဲသေးအမည်မျိုးကိုကျွန်တော်တို့လည်းသိရတယ်မြင်တွေ့ခဲ့တယ်ဒါပေမဲ့အခုကတော့ဒူဒီယာအရှင်ကတော့သူကမဲအနိုင်ရတဲ့အပေါ်မှာလည်းကျွန်တော်ကဝမ်းသာအားရမိပါတ
ယ်ဒါပေမဲ့ရိုဟင်ညာဆိုတဲ့အတုံးကိုတော့မြန်မာဆိုရဘက်ကလက်မခံပါဘူးလက်ရှိအာဏာရ NLD ဆိုရတက်တက်မှာတော့ငြိမ်းချမ်းရေးဖော်ဆောင်မှုတွေမှာတက်မတော်နဲ့ရောလက်နက်ကိုင်တက်တွေနဲ့ပါငြိမ်းချမ်းရေးဆွေးနွေးမှုသဘောတူညီမှုတွေမှာအစင်မပြေမှုတွေနဲ့စိန်ခေါ်မှုတွေရှိနေသလိုစစ်ဘေးစစ်တမ်းကြောင့်ပြည်တွင်းမှာရောအိမ်နီးချင်းနိုင်ငံတွေအထိပါအသက်လူပြေးနေကြရတဲ့တိမ့်ချီတဲ့စစ်ဘေးဒုက္ခတွေတွေနေရပြန်လာရေးအစီအမံတွေကတော့နှောင့်နှေးနေစေအနေထားဖြစ်ပါတယ်ရှင်ကျွန်မစုမောမှာ
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းဆီးတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်။အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေတိုင်းနှာခေါင်းဆီးတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းတင်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါကင်ဆာယောဂဒီလိုယောဂအခန်းရှိတဲ့ကလေးတွေကတော့ဈေးရုံသုံးနှခေါင်းစီတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေခွာချားမနေနိုင်ရင်ပိတ်နှခေါင်းစီတက်တင်တာပါ။ကလေးတွေဟာနှခေါင်းစီမတက်ခင်လက်ကိုပိုးတက်စေရနေဆိုရင်စက္ကန့်20ရေနဲ့ဆက်ပြန်နေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှခေါင်းစီကနှခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစီးကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကပ်ရ၊သူများကိုလည်းပေးမတော့ရပါဘူး။နှာခေါင်းစီးချုပ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်။ကိုဗစ်ကာယောဂါကာလမလေးရှားနိုင်ငံထိပ်သိမ်းရေးစခန်းတွေမှာဖမ်းဆီးခံရတဲ့ မြန်မာနိုင်ငံသားတထောင်လောက်ကိုဒီအပိုင်းအတွင်းမှာပဲနေရပြန်ပို့ပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။မလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးအကျဉ်းထောင်မှာထိသိမ်းခံရတဲ့မြန်မာနိုင်ငံသားတထောင်လောက်ကိုဒီသတင်းပတ်ထဲမှာပဲတုံ့တုတ်ခွဲပြီးနေရပြန်ပို့ပေးခဲ့တာပါ။မနေ့တုန်းကလည်းတတိယအထုပ်အဖြစ်လူ90နီးပါးကိုနေရပြန်ပို့ခဲ့ကြောင်းဂျိုဟိုးမြို့ထိသိမ်းရေးစခန်းကမြန်မာနိုင်ငံသားတွေကိုတန်ရုံနဲ့အတူအကူအညီပေးနေတဲ့ဦးတီဟာမမောင်ကပြောပြပါတယ်
။အခု46ရောက်ကဟိုဥစားပေါ့နော်ဒီပြီးခဲ့တဲ့တစ်ခေါက်ကောင်ကကျွန်တော်ဒီစေစေးလေးအနေနဲ့ကြံခဲ့တဲ့အထုပ်တွေကတချို့တွေပါသွားတာပေါ့နော်အဲထက်ကြံနေတဲ့ဟိုအထုပ်ကအဲ့နည်းကသူတို့အဲ့ကြံတစ်ခုကဟိုမစ်ဖြစ်သွားတယ်ပေါ့နော်မစ်ဖြစ်သွားတယ်ဆိုတာသူတို့ဒီပို့လာပဲဘယ်လိုဟာပြည့်လဲတော့မသိဘူးပေါ့နော်အဲ့နည်းကကြံခဲ့တယ်အဲ့ကြံတဲ့တစ်ထုပ်ပြန်သွားတာပေါ့အာကျွန်တော်တရားတော်ကဟိုပလန်တစ်ပလန်တစ်ဆိုတာဟိုထိုင်းနယ်စက္ကန့်အဲ1000ကျော်လောက်ရှိပါပြီဟုတ်ကဲ့
မလေးရှားနိုင်ငံကထင်းထင်းရဲစခန်းတွေမှာရှိနေတဲ့မြန်မာနိုင်ငံသား3000နီးပါးကိုနေရပြန်ဖို့လွန်ခဲ့တဲ့၄လလောက်ကလေးကနှစ်နိုင်ငံတာဝန်ရှိသူတွေစီစဉ်နေကြတာဖြစ်ပြီးဒီလဇန်းကစပြီးအထုပ်လိုက်ပြန်ဖို့ပေးနေတာပါကဲယောဂါကြုံနေရတဲ့မလေးရှားနိုင်ငံကထင်းထင်းရဲစခန်းတွေမှာမြန်မာနိုင်ငံသားတွေတိုးလာနေချိန်မှာပဲထိမ့်သိမ်းထားသူလူကြီးရှော့ချတဲ့အနေနဲ့မလေးရှားအနာပိုင်တွေကနေရပြန်ခွင့်ပေးနေတာလို့လည်းဦးတီဟာမောင်မောင်ကပြောပါတယ်
စစ်ထားပြီးသားတော့ဟိုစိတ်မကြံတဲ့လောက်ပဲဒါပေမဲ့ဟိုတချို့တွေစစ်ထားပြီးသားပြီးမြန်မာနိုင်ငံသားမှန်ကန်မှုဟိုတချို့မပြည့်စုံတာတွေပါရှိတယ်လေအဲမပြည့်စုံတာတွေတော့တစ်ခါချက်ပြီးတော့စောင့်နေသေးတယ်ဒီစခောက်တို့ပြန်ပို့တာလည်းမလေးရှားဆိုရကအထက်မှာတော်တော်လေးတို့ဟိုဝင်တော့ဝင်ဖို့ဖြစ်ပုံရပါတယ်ကျွန်တော်ကြည့်ရတာလေအားရကြောင့်တို့ဒီဟိုဟိုမဖြစ်မနေတို့ပြန်ပို့ဖို့ဆက်ကိုစီစဉ်တာဆိုတော့
ကမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလာကန့်တက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုကန်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါဒီအတွက်တရားမဝင်နေလဲအလုကန်ရှာဖွေရင်းဖမ်းဆီးခံရတာတွေလည်းရှိနေပါတယ်တရားမဝင်မြန်မာနိုင်ငံသားတထောင်ကျော်လဲနေရပြန်ဖို့စီရင်ပေးသွင်းထားပေမဲ့အဲ့ဒီထဲကလူကြီး100ကျော်လောက်သာနေရပြန်နိုင်ပါသေးတယ်ကိုဗစ်အရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေတဲကမိမိကိုယ်ကိုအဆုံးစီရင်ကြတာကတော့18ဦးထိရှိသွားပါတယ်။ကျမမအေးမှသတင်းပေးပို့နေတာဖြစ်ပါတယ်ရှင
်။တရုတ်နိုင်ငံယူနန်ပြည်နယ်ရောက်မြန်မာနိုင်ငံသားတချို့မှာကိုဗစ်ရောဂါကူးစက်မှုတွေတွေ့ရှိခဲ့ရကြောင်းတရုတ်ကျန်းမာရေးတောင်ရှိသူတွေကန့်သတ်စစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါယူနန်ပြည်နယ်ထဲမှာကူးစက်မှုမရှိတော့ပေမဲ့ပြင်ပကဝင်လာတဲ့ကိုဗစ်ရောဂါကိုတော့မြန်မာ၃ယောက်မှစားတွေ့ရရဆိုပြီးယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကဒီနေ့နိုဝင်ဘာ10ရက်မှာထုတ်ပြန်လိုက်တာပါ။မူဆယ်ဘက်ကဝင်လာတဲ့အသက်22နှစ်အရွယ်အမျိုးသမီးအသက်20အမျိုးသမီးနဲ့34နှစ်အရွယ်အမျိုးသားတဦးတို့မှာရောဂါကူးစက်နေရအတည်ပြုနိုင်ခဲ့ကြောင်းလည်းထုတ်ပြန်ချက်မှာရေးသားထားပါတယ်။ရွှေလီမြို့ကကြောင်မြတ်ရှေတန်းသာရောင်းဝယ်ရဲ့ရပ်ကွက်မှာမြန်မာဘက်ကဝင်လာတဲ့သူတွေရှိနေတယ်လို့သတင်းရရှိခဲ့ပြီးတဲ့နောက်တရုတ်ရဲတပ်ဖွဲ့ကမနေ့ကအောက်တိုဘာ9ရက်ကအဲ့ဒီရပ်ကွက်ကိုဝင်ရောက်စစ်ဆေးခဲ့ပြီးအခုလိုတွေ့ရှိခဲ့ရဖြစ်ပါတယ်။မနေ့ကညာတွင်ချင်းပဲရွှေလီကြောင်ဝိုင်းနားကရပ်ကွက်ကိုတောင်ရှိသူတွေကအသွားလာပိတ်ချလိုက်ပြီးကျမ်းမာရေးစစ်ဆေးမှုတွေစတုံးနေပြီလို့ရွှေလီမြို့မိုးမခဖောင်ဒေးရှင်းဥက္ကဋ္ဌဒေါက်မိုးမခက VOA ကိုပြောပါတယ်။
မင်းညတွင်ချစ်ပစ်တာနဲ့တို့ယောဂါဆင်းမိတာနဲ့တခါတည်းအဲ့ဒီတိုက်ခန်းနေအဲ့ဒီတံတားအကုန်လုံးတော့တော့ချလိုက်ပြီကျက်တော့ချပြီးမှဒီတရုတ်အဆွေရနေပြီးမှတို့ညတွင်ချင်းနဲ့အဲ့နာအဲသူနဲ့ဆက်စားတဲ့နေရာပေါ့နော်အဲ့တရက်ွက်လုံးအကုန်လုံးတော့တော့ချပြီးမှညတွင်ချင်းချစ်ချင်းအကုန်လုံးတရက်မှတန်ယောဂါပြန်ဆစ်ပေးနေတယ်ကျက်ဟုတ်အဲ့နာလူတော်တော်များနဲ့တော့500လောက်တော့ရှိမယ်ထင်တယ်အဲ့နာ300တော့မှ
ယူနန်ပြည်နယ်တောင်ရှိသူတွေကတော့မြန်မာနိုင်ငံကရောက်လာသူတွေထံကကူးစက်မှုအဖြစ်မှတ်တမ်းတင်ထားပြီးချီတွေ့ဆက်ဆံခဲ့သူတွေကိုလည်းတီးတန့်ခွဲစောင့်ကြည့်နေပြီးယောဂဆစ်ဆေးမှုတွေလုပ်သွားမယ်လို့ယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကထုတ်ပြန်ချက်မှာရေးသားထားပါတယ်။မြန်မာလူသားတွေကိုလက်ခံထားတဲ့တရုတ်လုပ်ငန်းရှင်တွေကိုတော့ကျန်းမာရေးတောင်ရှိသူတွေကဓာတ်ရိုက်ဆက်သွယ်ပြီးအလုပ်သမားကနေနေထိုင်ခွင့်အထောက်အထားဆစ်ဆေးရတွေစားလုံးနေကြောင်းရွှေလီမြို့ကမြန်မာလူသားကိုနေမင်းဖြူကပြောပါတယ်။
တွေ့တယ်ဗမာပြည်သားတွေတွေ့တာလို့တော့တဆင်းလေးစီကိုတိုက်ရိုက်အဲ့လိုမျိုးပြောတယ်ဗောပြောပြီးရင်အခုလက်ရှိနေနေတဲ့လူတွေကိုသူတို့အရင်တော့ကနေတာဟုတ်ရလားဆိုပြီးတော့မှသူတို့ရဲ့ကတ်တွေတို့အဲ့စာအုပ်တွေတို့ရိုက်ပြီးလိုင်းပေါ်မှာတင်ပေးရတာလေညီမတွေရှိတဲ့နေရာတစ်ထည်တွေဗောအဲ့လိုမျိုးဒီနောက်ပိုင်းနောက်အခုရပိုင်းနေဆိုခိုးဝင်တဲ့လူရမ်းများလေအဲ့ခိုးဝင်ထားတဲ့လူတွေဆိုလို့ရှိရင်တော့အကုန်လုံးပြန်ဖမ်းမှာပါလေ
အသေးစိတ်အခြေအနေကိုမေးမြန်းဖို့ကုမင်းမျိုးကကောင်စစ်ဝင်ရုံးကိုVOA ကဆက်သွယ်ခဲ့ပေမဲ့ဖုံးပြန်လည်းဖြေကြားခြင်းမရှိခဲ့ပါဘူး။မူဆယ်ခရိုင်အုပ်ချုပ်ရေးလက်ထောက်ညွှန်ကြားမှုဦးမောင်မောင်တန်းကတော့ယူနန်အစိုးရဘက်ကမူဆယ်ဘက်ကိုတရားဝင်စာပို့လာတာတော့မရှိသေးကြောင်းပြောပါတယ်
။ကျွန်တော်ရှိတော့ဘုဒ္ဓတိအုပ်ချုပ်ဌာနအချင်းချင်းတော့အကြောင်းကြားတာမလာသေးဘူးဗျ။
တန်တမန်လမ်းကြောင်းကလေတရားဝင်စာမလာသေးဘူး။ဟုတ်ကဲ့ဟုတ်ကဲ့
မြန်မာပြည်မှာကိုဗစ်ရောဂါစတွေ့ရဲ့မလကုံအားစားလို့တရုတ်ယူနန်အစိုးရကနေစပ်တချောင်းမှာလုံခြုံရေးအများအပြားချထားခဲ့ပေမဲ့မြန်မာဘက်ကတော့ဝင်တဲ့သူတွေရှိနေသေးပဲလို့ရွှေလီမြို့ကမြန်မာတွေကပြောပါတယ်ပြီးခဲ့တဲ့လပိုင်းအတွင်းကရွှေလီမြို့ထဲမှာမြန်မာနှစ်ယောက်ကိုဗစ်ရောဂါတွေ့ရှိခဲ့လို့လူဦးရေနှစ်သန်းလောက်ကိုတပတ်အတွင်းအရေးပေါ်စစ်ဆေးရပြီလဲလုတ်ခဲ့ပူပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲအတွင်းမဲမဲသမားမှုတွေရှိခဲ့တယ်လို့သမ္မတဒေါ်နယ်ထရန့်ကဆက်ပြီးပြောနေပါတယ်အတိုင်းရသူအဖြစ်ဂျိုတင်တွေ့ထားကြတဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ကတော့ COVID-19 ရောဂါတက်ဖြတ်ရေးအဖွဲ့ကဒီဒီနေ့ဘက်ထဲမှာဖွဲ့စည်းမယ်လို့ပြောနေပါတယ်။မေရှက်ခွင်းရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်ဒိတ်ထိုင်ဦးပါ။နိုဝင်ဘာ3ရက်ကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုမှကွဲလွဲချက်တွေထင်ထင်ရှားရှားတွေ့နေရပါတယ်။ရွေးကောက်ပွဲနဲ့ရသူအဖြစ်ဂျိုတင်ခံမှန်းထားကြတဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ကအစိုးရအသွင်ကူးပြောင်းရေးကိစ္စတွေကိုစပြီးဆောင်ရွက်တော့ပဲလို့ပြောနေပါတယ်။သမ္မတထရန့်ကတော့ပြည်နယ်တချို့မှာမဲတွေရေတွက်နေစေဖြစ်တာကြောင့်မဲမတမာမှုတွေရှိနေတယ်လို့ဆွဆဲထားတဲ့ပြည်내ဒီမှာသူ့အနေနဲ့တရားရုံးကဖြေရှင်းခွင့်ရတဲ့ဆိုပြီးပြောဆိုနေပါတယ်။တောင်ဒဂိုတာပြည်내က Republican ဥက္ကဋ္ဌရင်မှု Christine Norum ကလည်း ABC ရုပ်သံကိုခုလိုပြောပါတယ
်။ What I think is interesting is this declaration from some individuals saying it was an
တချို့လူတွေ Joe Biden အပြတ်သက်နိုင်တယ်ဆိုပြီးကြေညာနေကြတာကိုကျမတို့စိတ်ဝင်စားမိတယ်။ဒါကဟုတ်မှမဟုတ်တာရှင်းနေတာပဲ။တချို့ပြည်내တွေမှာမဲရီရေတွက်နေတော့မှရှိသေးတယ်လေ။
တန်းကြီးဂျိုးကိုယူမြော်ပြီးရွေးကောက်ပွဲဂျိုတင်ကမ်ပိန်းချက်တွေနဲ့ရလာတဲ့ရလဒ်ကိုလက်ခံဖို့ Republican Party ဝင်တွေကို Democrat ခေါင်းဆောင်တွေတောင်းဆိုနေကြပါတယ်။ဒါမှမဟုတ်ရင်မဲလိန်နဲ့ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်ပြီးတက်တဲ့အထောက်အထားပြဖို့ပြောနေကြတာပါ။ Delaware ပြည်နယ် Democratic ထဲလွှတ်တော်မှ Chris Coons က ABC ရုပ်သံကိုခုလိုပြောပါတယ
်။ If Republicans are going to support President Trump in his resistance
ဒါမှမဟုတ်ထရန့်ရွေးကောက်ပွဲရလဒ်ကိုလက်ခံဖို့ညှင်းပယ်နေတာကိုတကယ်လို့ Republican တွေအနေနဲ့ထောက်ခံမယ်ဆိုရင်ဒါမှအနေနဲ့Twitter ကနေဒေါသတကြီးရေးနေုံနဲ့မရပါဘူးအချက်အလက်နဲ့ရှင်းလင်းပါစေ
ရွေးကောက်ပွဲမှာအနိုင်ရတဲ့သမ္မတအနေနဲ့လာမယ့်ဇန်နဝါရီလ20ရက်နေ့မှာမှအိမ်ပြည်တော်မှာအစိုးရတာဝန်တွေကိုစပြီးတော့ထမ်းမှာပါဂျိုးဘိုက်ဒန်ရဲ့အဖွဲ့ကကိုရိုနာဗိုင်းရပ်စ်ဖြစ်စေတဲ့ COVID-19 ရောဂါတက်ဖြတ်ရေးအထူးအဖွဲ့ကိုဖွဲ့စည်းပြီးလွှဲပြောင်းရေးကိစ္စတွေစလုပ်မယ်လို့ပြောဆိုနေပါတယ်ဒီတော့အတွင်းဇန်နဝါရီလ20ရက်နေ့မှာကျင်းပမယ့်သမ္မတစီဂျမ်းစစ်စာချိန်ဆိုပွဲအတွက်ကလည်းပြင်ဆင်နေပါပြီမစ်ဆိုရီပြည်နယ် Republican ထဲလွှတ်တော်အမတ်လည်းဖြစ်သမ္မတဂျမ်းစစ်စာချင်းဆိုပွဲကျင်းပရေးပါတီနဲ့စလုံးကဖွဲ့စည်းထားတဲ့လွှတ်တော်ကော်မတီဥက္ကဋ္ဌ Roy Blunt က ABC ရုပ်သံကိုခုလိုပြောပါတ
ယ် Expect to see both Vice President Biden and President Trump on the
ဒုသမ္မတ Biden ရောသမ္မတ Trump ရောဂျမ်းစစ်စာချင်းဆိုတဲ့နေ့အခမ်းအနားမှာတွေ့ရမယ်လို့ကျွန်တော်မျှော်လင့်ပါတယ်သူတို့တွေကဘယ်သူပဲဂျမ်းစစ်စာချင်းဆိုချင်းဆိုအင်မတန်ပြင်းထန်ထိရောက်တဲ့သတင်းစကားကိုပေးပါလိမ့်မယ်
ရွေးကောက်ပွဲရလဒ်ကိုစောင့်စားပြီးတဲ့နောက်အမေရိကန်ပြည်ထောင်စုဟာအပြင်းအထန်သဘောထားကွဲလွဲမှုတွေပြင်နေခဲ့တဲ့မဲဆွယ်ပွဲကာလတွေကိုကျော်လွန်ပြီးနောက်တစ်ဆင့်ဖြစ်လာမယ့်အခြေအနေတွေကိုကူးပြောင်းလက်ခံဖို့အသင့်အင်းဖြစ်နေကြောင်းပါခင်ဗျာကျွန်တော်သိထားပ
ါခုစပီအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်ကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစောင့်ကြည့်လေ့လာသူတွေရဲ့တွေးဆချက်တွေကိုအခုဆွေးနွေးခန်းမှာနားဆင်ရပါမယ်ယူကော့ဘဲကိုစောင့်ကြည့်လေ့လာခဲ့ကြတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမမျက်နန္ဒာတင်မန္တလေးတိုင်းခြေဆိုင်ကနောင် Institute ရဲ့အမှုဆောင်ဒါရိုက်တာကိုတက်မြတ်စုတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာမမျက်နန္ဒာတင်နဲ့ကိုတက်မြတ်စုကျွန်တော်ပြီးခဲ့တဲ့ပတ်ကလည်းယူကော့ဘဲနဲ့ပတ်သက်ပြီးတော့ဂျိုတင်ကြီးကျွန်တော်ပြောခဲ့ကြတယ်အခုယူကော့ဘဲလွန်ကာလပေါ့နော်ဒီကာလအတွက်လည်းယူကော့ဘဲနဲ့ပတ်သက်ပြီးတော့သူနဲ့ပြောဆိုဖို့အတွက်ပါဝင်ဆွေးနွေးပေးတာအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာဆိုအခုကကျွန်တော်တို့ရွေးကောက်ပွဲပြီးနောက်ရက်ပေါ့နော်မနေ့ကနိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲပြီးသွားပြီကျွန်တော်တို့အခုဆွနုပဲလုပ်တာကနိုဝင်ဘာလ9ရက်တနင်္လာနေ့ညဆိုတဲ့အခါကျတော့ ။ညီမဦးစိုးမင်းနဲ့နာတင်ရေရွေးကောက်ပွဲပြီးနောက်တည့်ရမှာကိုပတ်ဝန်းကျင်ကလူတွေပေါ့လူတွေကိုကြည့်ပြီးတော့ညီမလူကြီးရဲ့ရေပုံရခံစားချက်ဘယ်လိုများရှိနေတယ်လို့တွေ့ရပါလဲခင်ဗျ။
ကျွန်မတို့အခုရန်ကုန်မှာရှိနေတာဆိုတော့ရန်ကုန်ကလူတွေရဲ့ခံစားချက်ကိုပို့ပြောနိုင်မယ်ထင်တယ်ပေါ့နော်။စင်နာတွေကတော့အခုကဒီနေ့ကတော့စင်ကျွန်တော်တို့စင်သွင်းတဲ့ရက်ဆိုတော့အစင်ခံစားပြအလုပ်တွေများနေကြတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ဒီရန်ကုန်မှာကျတော့ဥမာတချို့တွေဆိုရင်ဟိုကကျွန်တော်တို့ပတ်ဝန်းကျင်ကဒီဟိုရက်ဖက်တခုအဖွဲ့ကလူတွေရောနောက်ဒီလက္ခဏာရှိနေရောသူတို့ဘာဖြစ်လဲဆိုတော့ဟိုမဲပေးမယ်လို့တော့သိထားတယ်ဒါပေမဲ့ဒီလောက်ကြီးကြီးထွက်ပြီးတော့ပေးမယ်လို့သူတို့မထင်ခဲ့ဘူးပေါ့နော်။ဒါမှမဟုတ်9နိုင်လောက်တည်းကနေပြီးတော့ဒီကျမတို့လမ်းထဲမှာဆိုလည်းဒါလုံးဝတန်းစီပြီးတော့9နိုင်လောက်ကြာဆက်ပြီးတော့လူတွေကစောင့်နေကြတယ်။ဆိုတော့အဲ့လိုအခြေအနေကိုတွေ့တဲ့အခါမှာဒီလူတွေကဒါဒီမိုကရေစီအရေးအတွက်ကိုပေါ့နော်။ဘာပဲဖြစ်ဖြစ်ဒါကိုအရေးကြီးတယ်ဆိုတာကိုသူကသိနေတယ်ပေါ့နော်။သိနေတယ်ဒီမှာပြည်သူလူထုရဲ့အခန်းကဏ္ဍဟာဘယ်လောက်ထိအရေးပါတယ်။နောက်ကျမတို့ဒီအရသာအစိုးရဖြစ်ဖို့အတွက်တို့ရဲ့မဲတမဲဟာဘယ်လောက်ထိဒါအရေးကြီးတယ်ဆိုတာကိုဒီတက်တည်ပြခဲ့တယ်ဆိုတော့ဒီမှာဒီမိုကရေစီကြီးဟာဟိုကောင်းတဲ့အလားအလာလေးရှိနေမယ်ဆိုပြီးတော့အလုံးကတော့တိုင်းမင်းရတော့ဒီလိုပြောနေကြတာပေါ့နော်
။ဟုတ်ကဲ့ကုသမက်ဆိုးရောမန္တလေးဘက်မှာမန္တလေးဘက်ကလူထုရဲ့ခြေနေဘယ်လိုများတွေ့နေရလဲဗျာ
။ဟုတ်ကဲ့ဆရာရဲ့အဓိကတော့မန္တလေးဘက်ကခြေနေကတော့မတီမညတော့ငါတည်းရပေါ့နော်မညညာ7လောက်ကလေးဆက်ပြီးတော့ဒီလက်မော်ထွက်လာကြတာတွေ့ရလက်မော်ထွက်တယ်ဆိုတော့ကျွန်တော်တို့မဟုတ်ပါဘူးဟိုဘာလဲဆိုတော့အဲ့တည်းဒီအမျိုးသားဒီပုဂ္ဂိုလ်စီအခွင့်အရေးကဒီအကြံများဖြစ်နိုင်နေဆိုတဲ့အမျိုးအတန်ကြီးထွက်လာတဲ့အချိန်မှာဒီအောင်ပွဲခံဖို့ဆိုပြီးဆိုတော့ထွက်လာတာမျိုးတွေ့ရတယ်အဲ့တော့ဒါအဲ့လိုမြင်အပြင်မှာဒီနေ့ဆိုလဲမြို့ပေါ်မှာလဲဒီစီတန်းလဲလဲရင်တန်းနေနေစီတန်းလဲလဲနေအောင်တွေ့ရအခုလက်ရှိအချိန်ဆိုလဲဒီမန္တလေးတိုင်းရုံရှိမှာအဲ့ဒီအမျိုးသားမျိုးစီအဖွဲ့ရောရုံရှိမှာအောင်ပွဲခံနေတဲ့လူတွေရှိနေတယ်ပေါ့နော်အဲ့တော့ပြောချင်တာကတော့မန္တလေးတိုင်းကတော့အဲ့ဒီထောက်ခံတဲ့သူအများစုရှိတာဖြစ်တဲ့အတွက်မန္တလေးမြို့ပေါ်ဆိုရင်ပို့ပြောလည်းများတယ်များတဲ့အတွက်ကြောင့်မို့ဒီအဲ့ဒီဒီအမျိုးသားမျိုးစီအဖွဲ့ချုပ်ကဒီအများစုဒီမန္တလေးတိုင်းလို့မှကျွန်တော်ပြညိုင်တဲ့ခါမှာဒီမန္တလေးတိုင်းမှာရှိတဲ့ဒီမန္တလေးမြို့ပေါ်မှာရှိတဲ့ဒီပြည်သူလူထုအနေနဲ့တော့တော်တော်လေးဒီတိတိကျကျနဲ့ပြောတော်ဟိုဒီအော်ပျော်ပျော်ရွှင်နေတာကိုတွေ့ရတယ်ပေါ့
။အောင်ပွဲခံနေကြတော့ပေါ့နော
်။အောင်ပွဲခံနေကြတယ်။တွေ့ရတယ်။ဟုတ်ကဲ
့ခင်ဗျာဟုတ်ကဲ့
။အဲ့မဲ့ဒေါက်တာဆောင်မြင့်မောင်ကတော့မှမင်းကတော့ဆင်းပြီးတော့တားရတဲ့
အခြေအန
ေရပေါ့နော်။ဟုတ်ကဲ့ကိုဗစ် -19 ကာလမှာဆိုတော့ဟုတ်ကဲ့။
ဟုတ်ကဲ့။ဆိုတော့မင်းနဲ့နာတင်ကျွန်တော်တို့ဒီရွေးကောက်ပွဲဒီအောင်မြင်မြင်ရှိခဲ့တယ်လို့အခိုင်အမာပြောနိုင်ပါလားခင်ဗျာ
။အဲ့လိုတော့ပြောလို့ရနိုင်တယ်ဟုတ်ဟိုအရန်ကောင်းတဲ့အခြေအနေတခုမဟုတ်ခဲ့ဘူးဆိုပေမဲ့လို့ကျမတို့ဒီကိုဗစ်ကာလပေါ့နော်ဒီကပ်ရောဂါဖြစ်နေတဲ့အချိန်မှာတူပြည်သူလူထုရဲ့ဒီစိတ်ဆန္ဒနဲ့ဒီမဲထွက်ပေးမှုပေါ့နော်ဒီရွေးကောက်ပွဲဖြစ်စဉ်မှာကျမတို့ရဲ့ဒီမြန်မာဒီမိုကရေစီအရေးမှာဒါပါဝင်ဆောင်ရွက်မှုတွေကဒါကောက်မှုနဲ့လို့ပြောလို့ရတယ်ဥမာတာဝန်ကျတဲ့ဆရာသမားတွေဆိုလို့ရှိရင်လေဒါတို့ဒီဟိုပေါ့နော်အခက်အခဲတွေအနေတွေအများကြီးကြားရရပဲတို့ဟိုကလှုပ်ဆောင်ရရှိတာကိုတို့အဆုံးထိလုပ်သွားတယ်နောက်တစ်ခုကဒီတခြားသောဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ့နော်ဥမာဆိုရင်ဒီကျမရေးဝန်ကြီးဌာနကနေပြီးတော့မှပူးပေါင်းဆောင်ရွက်တာမျိုးတွေရှိတယ်နောက်တခြားသောဒီဟိုပေါ့အဒီကုညီဆောင်ရတဲ့အဖွဲ့အစည်းတွေကိုတွေ့ရတယ်ဆိုတော့ဒီကောင်းမွန်စွာပြီးဆုံးတယ်လို့တော့ဒီပြောလို့ရတယ်ဒါထဲမှာတော့တခြားအခက်အခဲတွေတော့ရှိတာပေါ့နော်ဒီတခြားအခက်အခဲတွေဒီဥပဒေကိုမတိမှုကြောင့်ဖြစ်သွားတဲ့အချို့အကြောင်းများရှိတယ်ဆိုပေမဲ့လည်းအကြမ်းဖျင်းပြောရင်တော့ဒါအောင်အောင်မြင်မြင်နဲ့ဒါပြီးသွားတယ်လို့ကျမတို့ပြောလို့ရပါတယ
်ဟုတ်ကဲ့ကိုတက်မြတ်ဆုရောဘယ်လိုသုံးသပ်ပါလဲအောင်အောင်မြင်မြင်ပြီးခဲ့ပါလား
ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲတနစ်တာကိုကြည့်မယ်ဆိုရင်တော့ဒါအောင်မြင်ပြီးသွားတယ်လို့ဒါအခိုင်အမာပြောလို့ရမယ်ပေါ့နော်ပြီးတော့ဒီအားရချင်တဲ့ဘွယ်ကောင်းတဲ့ကိစ္စလေးလည်းရှိတယ်ပေါ့ကျွန်တော်တို့ဒီကျွန်တော်တို့မန္တလေးတိုင်းမှာဆိုရင်လည်းဒီ129ဦးနဲ့ဒီကာလာဒိုလေးလာဆောက်ကြည့်တွေနဲ့စောင့်ကြည့်တဲ့အခါမှာသူတို့စောင့်ကြည့်တဲ့မဲယုံနေရဲ့ဒီ62ရှာခိုင်နှုံးကျော်ပေါ့နော်ခိုင်နှုံးကျော်ကဒီကိုဗစ်ကာလာဖြစ်နေလို့ကိုဗစ်ကာလာနဲ့ပတ်သက်တဲ့ဒီထားမြန် N95 ဝေဒါမျိုး mask ဝေဒါမျိုးဟန်ချက်ဝေဒါမျိုးတွေကစစနစ်နဲ့ကြာလောက်သွားတာမျိုးတွေ့ရတယ်ဒါတော့သူကတစ်ခုလေးပဲပေါ့နော်ကျွန်တော်တို့ပါတွေ့ရလဲဆိုတော့ဒီဒီလူရဲ့လိုကြတဲ့စိတ်ကလည်းမင်းလာပေးမယ်ကျွန်တော်ထင်တာလားဆိုရင်ရင်ကဆိုမင်းလာပေးမို့ရလဲရှော့လိမ့်မယ်လို့ကျွန်တော်ကသုံးသပ်ထားတာဒါပေမဲ့တကယ်တမ်းမှာကြတော့မင်းလာပေးမို့လဲအရင်များတယ်အဲ့တော့လူရန်ရှိရတော့ဖြစ်တယ်ဒါပေမဲ့စနစ်ကြပဲတန်းစီတာကိုတွေ့ရတယ် must talk တွေကဖြည်းဖြည်းစတဲ့ပြအကုန်ပါတယ်ပြောချင်တာကတော့ဒီတော်အောင်မြင်မြင်နဲ့ပြီးသွားပါတယ်အားရကြည့်နေတယ်ကောင်းပါလားဟုတ
်ကဲ့ဆီမှာပို့ဆိုတော့အခုဒီတနင်္လာနေ့ဆိုရင်ဒီမှာလောက်ကိုရဲ့တနင်္လာနေ့မှာအချို့ရွေးကောက်ပွဲဆောင်ကြည့်လာတဲ့အဖွဲ့တွေကကနဦးအစီအစဉ်ကစားပြီးတို့လိလထားတော့ထုတ်ပြန်တာတွေကျွန်တော်တွေ့ရပါတယ်ဆိုတော့ pace အဖွဲ့ကလည်းပဲအဖွဲ့ကြီးများတို့တနင်္လာနေ့ဆောင်ကြည့်လာခဲ့တော့ pace အဖွဲ့ရဲ့အပြောကတော့ဒီရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုတက်ရောက်တဲ့ ဒါကြီးမာတဲ့ချိုးရင်းချက်အားနေချက်ကျွန်တော်အနေနဲ့ဆိုသူကစကလုံးတိကျနိုင်မဟုတ်ဘူးဆိုတော့ပဒမာမှုပေါ့နော်မေရွေးကောက်ပဲနဲ့ပတ်သက်တဲ့မဲမဒမာမှုစသည်အားဖြင့်အဲ့လိုမျိုးတွေကရွေးကောက်ဖြစ်စဉ်တစ်ခုလုံးပေါ်ကိုထိခိုက်ရလောက်အောင်ကြီးမာတဲ့ချိုးရင်းချက်အားနေချက်တွေမရှိခဲ့ဘူးလို့ base square ကပြောတော့မန်းမြနန္ဒာသိရောအဲ့ဒီပုံမှာသဘောတူပါလား
အဟုတ်ပါတယ်ရှင်ဟုတ်။ဒါဆိုကျမတို့မနေရဆိုရင်ကျမတို့ရဲ့ဒီ record ပွဲလေ့လာသူများကပေးပို့လာတဲ့ဒီ incident report တွေပေါ့နော်။အဲဒီ future ဖြစ်စဉ်တွေကိုကျမတို့ဒီရရှိခဲ့တယ်။ဆိုတော့အဲ့ဒီမှာလည်းပဲကျမတို့ဒီဟွာပေါ့ဒီပုံမှန်ဒီအငင်းပွားမှုဥမာကျွတ်တယ်မဲနဲ့ပတ်သက်တဲ့ကိစ္စရှိမယ်။အဲနောက်ပြီးတော့ဒီမဲရုံမှာဒီလေ့လာခွင့်မရတဲ့အခြေအနေမျိုးလေးတွေနောက်တချို့တော့ဒီမမဲပေးခွင့်ဆုံးရှုံးတဲ့ဟာလေးဒီလိုမျိုးလေးတွေတော့ကြိုကြားကြိုကြားတော့ရှိတယ်။ဒါပေမဲ့သို့တော်လည်းပဲဒီ record ပွဲရဲ့ရလဒ်ကြီးတစ်ခုလုံးကိုအဲဒီကြောင်းတဲ့နိုင်တော့တဲ့ဒီကြီးမားတဲ့ impact တွေတော့ဒါမရှိဘူးပေါ့နော်တချို့တော့ case တွေဒီဟိုကနှစ်ခုသုံးခုလောက်ကလွဲလို့ဆိုတော့ဒီပုံစံမျိုးကိုတော့ကျွန်တော်တို့ဟိုကတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ကိုတမ်းမြတ်ဆိုရောဒီချိုရင်းချက်အားနဲ့ချက်စားတဲ့အပြင်ဒါတွေဒီရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုရွေးကောက်ပွဲရလဒ်ကြီးတစ်ခုလုံးကိုအပြောင်းလဲထိခိုက်သွားနိုင်တဲ့အခြေအနေမျိုးမရှိခဲ့ဘူးလို့ပြောတာကိုသဘောတူပါလား
ဟုတ်ကဲ့အဲ့တော့သဘောတူပါတယ်ဒီရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြန်ခြုံကြည့်မယ်ဆိုရင်တော့ဆမမမြနဲ့တပြောသလိုပဲအနေချင်းသောချိုရင်းမှုတွေတော့ရှိခဲ့တယ်ဒါပေမဲ့ဒီကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြောင်းလဲသွားစေနိုင်တော့တဲ့မတမာမှုမျိုးမရှိခဲ့ဘူးလို့ကျွန်တော်တို့ပြောရင်အဲ့မှာပြောလို့ရပါတယ်
။ဟုတ်ကဲ့ဆိုတော့ဟိုတစ်ခုလုံးကိုတော့ထိခိုက်ဖွယ်မရှိဘူးဒါပေမဲ့ခုနလိုတချို့နေရာတွေမှာပေါ့နော်နေရာတွေမှာဒီတက်မြက်ဖြစ်တာမဟုတ်ဘူးဆိုပေမဲ့ဖြစ်ရတစ်ခုကဖြစ်စဉ်တစ်ခုကဥမာဆိုကြပါစို့ကျွန်တော်တို့ဇေတုံးအတုဆိုကြပါစို့သူကဒီဇေတုံးအတုဆိုတဲ့ဖြစ်ရသည်နေရာအများစုမှာသူကကြဲကြဲတုံးတက်ဖြစ်တာမဟုတ်ဘူးသူကတီးခြားဖြစ်စဉ်တွေဖြစ်တယ်နောက်တစ်ခုဆိုရင်ကျွန်တော်တို့မမဲဆာရမကောင်းတာမျိုးလို့စိတ်တော့မှင်ညံ့တာစတရားဖြစ်ပေါ့ဆိုတော့အဲ့လိုမျိုးကြည်တဲ့ဖြစ်စဉ်တွေတော့မရှိဘူးလို့ပေါ့ဖြစ်စဉ်လေးတွေတော့ရှိခဲ့တယ်ဆိုတော့မမျက်နှာနဲ့တင်လို့လေ့လာထားတာလောက်အဓိကဘလို့ဖြစ်စဉ်မျိုးတွေရှိခဲ့တာပါလဲ
ဆိုတော့အဓိကတော့ကျွန်တော်တို့ဥမာပေါ့ဥပဒေနဲ့ဒီလုံလီးကိုင်ကြီးတွေကိုမသိရှိမှုကြောင့်ပေါ့လေဥမာဒီညနေမှာကျွန်တော်တို့ကဒီမရုပ်နေမှာမရုပ်တက်ပြီးတဲ့အချိန်မှာဒီပုံစံ16ပေါ့နော်ပုံစံ16ကိုဒီကြေညာထားမယ်ဒီရွေးကောက်ပွဲလေ့လာသူတွေနောက်ပါတီရသူတွေနော်နောက်ပြီးတော့ဒီပါတီအတိတ်တက်တွေရှိရမယ်ဆိုတဲ့ဟာမျိုးကဒါပါထားပြီးသားဖြစ်တယ်ပေါ့နော်ဒါပေမဲ့လည်းအချို့သောမရုပ်နေမှာဒီမှာဒီရလက်ကိုမကြေညာပေးတာမျိုးပေါ့နော်ဥမာရလက်ကိုကြေညာပေးရဆိုရင်ဒါဟိုပါပေါ့ဒီရွေးကောက်ပွဲတစ်ခုရဲ့ဒီပူလင်းမြင်တာမှုကိုပို့ပြီးတော့မှအားကောင်းစေတဲ့ဟာပေါ့နော်ဒီပို့ပြီးတော့မှဒီအများပြည်သူကလက်ခံလာမယ်ပြည်သူလူထုကဒါသတင်းချက်လက်တွေကိုပို့ပြီးသိရှိနိုင်မယ်နောက်တို့ဒီလေ့လာပြည့်ရှိခဲ့တဲ့အကြောင်းအရာတွေကိုပို့ပြီးတော့မှမိမိရဲ့ရိပ်ရွာတွေမှာကြေကြေပြန့်ပြန့်ပြောနိုင်မယ်ပေါ့နော်ဆိုဒီလိုဟာမျိုးလေးတွေပေါ့မှာဒီမသိရှိမှုတချို့ရှိတယ်ပေါ့နော်နောက်ချက်ကတော့ဒီတို့ဟိုပါပေါ့မဲတူတင်မဲကိစ္စမှာနည်းနည်းတချို့ကိစ္စလေးတွေရှိခဲ့တယ်နောက်ဆုံးတစ်ခုကကျတော့ကျွန်တော်တို့ဒီမဲဆန္ဒရှင်ပေါ့နော်တချို့သောမဲဆန္ဒရှင်ပြည်သူလူတွေအနေနဲ့တော့ဥမာပုံစံသုံးကကြီးကိုဖြစ်ထားတယ်ဆိုပေမဲ့လည်းပဲတကယ်တမ်းမှာနောက်ဆုံးရကျတော့ပါမလာဘူးဆိုတဲ့ဟာမျိုးတွေပေါ့နော်ဆိုတော့အဲ့လိုဒီဟုတ်တယ်ဟိုပါပေါ့ဒီမဲဆန္ဒရှင်တွေရဲ့မဲပေးခွင့်တချို့နောက်တိုင်းနောက်မှာညံကုန်မှာဆိုရင်အချို့နေရာတွေမှာရခိုင်ပမာဆိုရင်အပေးလို့မရဘူးပေါ့နော်ဆိုတဲ့ဟာမျိုးပေါ့အဲအဲ့လိုမျိုးပုံစံမျိုးလေးတွေကတော့မေးပေးခွင့်ဒီဆုံးချုပ်မှုအချို့တော့အနေငယ်ရှိခဲ့တယ်လို့ဒီလိုပြောလို့တော့ရပါတယ
်ဟုတ်ကဲ့ကိုတမက်ဆိုရောဘယ်လိုတွေ့ခဲ့ပါလဲဘာတွေအဓိကတွေ့ခဲ့ပါလဲကိုတမက်ဆိုလို့ဒီသားဘက်မှာ
ဟုတ်ကျွန်တော်ကမလေးတိုင်းဆောင်ကြည့်တာဆိုမလေးတိုင်းပေါ့အဲ့တော့ဒီကြီးမားတဲ့ဒီပြောင်းလဲမှုဖြစ်နေတဲ့လောက်တဲ့ဒီမတမာမှုလို့ဟာမျိုးတွေတော့မတွေ့ခဲ့ဘူးဒါပေမဲ့ပြဿနာအနေလဲငယ်လေးတော့ရှိခဲ့တယ်ဥပမာပါလဲဆိုရင်ဒီရွေးကောက်ပွဲမေယုံမှုတွေပေါ့နော်မေယုံမှုတွေကဒီရွေးကောက်ပွဲလေးလာဆောင်ကြည့်သူတွေပထမပိုင်းမှာတော့ဒီဝင်ပွဲမပေးတာမျိုးတွေရှိခဲ့ဒါပေမဲ့ညီနိုင်ဆောင်ရတဲ့အခါမှာမဒီအဆင်ပြေသွားတော့ဒါပေမဲ့ပြောပွဲမှာရှိတဲ့မဲယုံတယုံမှာတော့အုပ်ချုပ်ရေးမှုကဝင်ပြီးဆွတ်ပြပြီးတော့ဒီကျွန်တော်တို့ရဲ့ဆောင်ကြည့်လေးလာသူတွေကိုဆောင်ကြည့်ကောမပြူတာမျိုးပေါ့ဘယ်လိုမျိုးကိစ္စလေးတွေတော့ရှိခဲ့တယ်ဒါအပြင်ပါတယ်ရှိမလဲဆိုရင်တော့ဒီညဉ့်ညံပဲမှာဆိုတစိမ့်တုံးအတူကိစ္စလေးတစ်ခုတက်သွားတယ်ပြီးရင်တော့ဒီမန္တလေးမြို့ပေါ်ဆိုရင်တော့လည်းဆမတာစီမြို့နယ်ပဲမှာဒီဒီပေါ်တော့ဒီမဲယုံမှုလက်မှတ်မပါပဲနဲ့ဒီနှစ်ရွက်လောက်ပေါ့နော်ဒီကောင်မျိုးဆိုလဲဒါသတိလွတ်လွတ်ဖြစ်သွားတဲ့ကိစ္စမျိုးဘလိုမျိုးတမဲရွေးတာမဟုတ်မဲဆန္ဒစာရွေးနှစ်ရွက်လောက်ပါသွားတာမျိုးပေါ့နော်ဟောအဲ့လိုမျိုးကိစ္စလေးတွေရှိတယ်တစိမ့်တုံးမင်းမထိုင်တာလေပေါ့အဲ့လိုကိစ္စအသေးပွဲလေးတွေပဲတွေ့ရပါတယ်အဲ့တော့ဒီတစ်ခုပါဖြစ်စဉ်ကကျွတ်တယ်ပေးတဲ့ဟာမှများလာတဲ့အချိန်မှာပေးနှုန်းကများတဲ့အချိန်မှာဒီမဲယုံတွေမှုဖြစ်စဉ်ကအရန်ကြာသွားတာပေါ့နော်ဒါတစ်ခုကလွင်ရင်ကျန်တာအဲ့တော့အဆင်ပြေပါတ
ယ်ဟုတ်ကဲ့ဟုတ်ကဲ့အတိဖြစ်ခဲ့တဲ့ကိစ္စလေးတွေပေါ့ခုနမမျက်နနာတင်ရောကိုတမက်ဆိုပြောထားတဲ့ကိစ္စလေးတွေဖြစ်စဉ်တွေပေါ့လေအဲ့ဒါတွေကအဓိကဟလာပ ဘလူအားနဲ့ချက်ကြောင့်ဖြစ်ခဲ့တယ်လို့ပြောလို့ရမလဲ
အဓိကတော့ကျွန်တော်တို့ကဟိုဒီရွေးကောက်ပွဲပေါ့2010မှာကျွန်တော်တို့ရွေးကောက်ပွဲလုပ်တယ်2015မှာလည်းလုပ်တယ်အဲဒီ2020ရဲ့ထူးခြားချက်ကတော့ကျွန်တော်တို့ဒီကက်ယောဂါဖြစ်ပွားနေတဲ့အချိန်ဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီနောက်ပိုင်းမှာဆိုရင်ဒီသင်ခန်းစာတွေဟိုယူပြီးတော့မှအဲဒီကက်ယောဂါဖြစ်ပွားတဲ့အချိန်တွေမှာဆိုဘယ်လိုမျိုးပုံစံနဲ့ဒီပြင်ဆင်မလဲဆိုတဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေကိုလည်းဒီဥပဒေနေဥပဒေတွေမှာထည့်သွင်းပြီးတော့မှအာဒါပြင်ဆင်ရေးဆွဲဖို့တွေကျွန်တော်တို့အဲဒီလှုပ်ဆောင်မှုလိုအပ်မယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီနည်းပညာတွေကိုပုံမှန်သုံးဆွဲနာနိုင်ဖို့ပေါ့နော်ဒီလိုကယောဂအခြေအနေဆိုတာဒီဟာဒီယောဂတစ်ခုတည်းမဟုတ်ဘဲနဲ့တခြားတစ်ခုဆိုတာလည်းထပ်ပြီးတော့ဒါဖြစ်လာနိုင်လို့ရှိတယ်နော်အဲ့လိုမျိုးဆိုရင်ကျွန်တော်တို့ကနောက်ဒီ online ကနေပြီးတော့ဒီ messenger ရှင်တွေကိုမက်ဆေ့ချ်စစ်နိုင်အောင်အချို့သောနိုင်ငံတွေမှာဆိုရင်ကျွန်တော်တို့ဖုန်းနဲ့ကနေပြီးတော့ message ဆိုလုတ်လိုက်တာနဲ့နော်ဒီဗေမဲရုံမှာပေးရမယ်ဒါဘလို့ဆိုတာသူတို့တိသွားမယ်အခုဆိုရင်တော့ voter slip တွေပဲလိုက်ပေးရတယ်ဘာညာဆိုတော့တကယ်တမ်းတော့အငင်းပွားစရာတွေရှိနိုင်တယ်လေဒါဒီလူတစ်ယောက်ကပေးပြီးသားလူတစ်ယောက်ကထပ်ပြီးတော့ပေးမှလားဒီဟာဘလို့စိတ်ချရမလဲဆိုရဲဒီတန်တရားဖြစ်မှုတွေဟာကျွန်တော်တို့ဒီအခုကရွေးကောက်ပွဲကြီးပြီးသွားတယ်ဆိုပေမဲ့ဒါကကျွန်တော်တို့စိတ်ချလို့ရတဲ့အနေအထားမျိုးမဟုတ်သေးပဲနဲ့ဒါကန်ကန်ကွက်မယ်ဒီဟိုအငင်းပွားမှုတွေဆက်ပြီးတော့ဒါဖြစ်သွားဖြစ်မှာပဲပေါ့နော်ဒီခြေအနေကဖြစ်နေတယ်ဆိုတော့နောက်ပိုင်းနဲ့ကျွန်တော်တို့ကဒီ digital နည်းပညာကိုသုံးပြီးတော့ပုံမူပြီးတော့မှဒီဟိုပါဒီပြည်သူလူထုရဲ့ဒီသတင်းအချက်လက်ပေါ့နော်အထူးသဖြင့်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအချက်လက်တွေကိုရယူနိုင်မှုဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေနည်းဥပဒေတွေမှာကိုထည့်သွင်းပြီးတော့မှပြင်ဆင်ရေးဆွဲပြီးတော့မှဒီလိုအပ်တဲ့ဒီပြင်ဆင်ချက်တွေကိုတော့ကျွန်တော်တို့ကရွေးကောက်ပွဲအပြီးမှာဒါရွေးကောက်ပွဲကော်မရှင်အပါအဝင်ဒါသက်ဆိုင်ရာဒီပါဝင်ပတ်သက်တဲ့သူတွေအားလုံးကပြန်ထိုင်ပြီးတော့ကျွန်တော်တို့ဒီဆိုပါပေါ့ဒီအတွေ့အကြုံတွေမျှဝေပြီးတော့မှပိုကောင်းတဲ့ဒီအကြံပြုချက်တွေကိုထွက်လာဖို့အတွက်ကျွန်တော်တို့ဒီလှုပ်ဆောင်ရမှာပေါ့နော
်ဟုတ်ကဲ့ကိုယ်တမက်ဆိုရောဒီပြီးခဲ့တဲ့ဖြစ်ခဲ့တဲ့အခြေအနေဖြစ်စဉ်တွေကအဓိကဘာအားနည်းချက်ဘာချူရင်းချင်းကြောင့်ဖြစ်တယ်လို့သုံးသပ်တယ်လဲ
ဟုတ်ကဲ့အဓိကဒီမှာဆုံးဒီကြော်လွားရတဲ့ KK ရောကိုဗစ် -19 ကိစ္စလို့ကျွန်တော်တို့မြင်ပါတယ်အရင်တစ်ခေါက်ပတ်စုနေကမှလည်းပြောပြဖို့ရတယ်ပေါ့နော်အဲ့တော့ကိုဗစ် -19 အခြေအနေကြောင့်ဘာဖြစ်လဲဆိုတော့ဒီမဲယုံမှုတွေဒီကော်မရှင်အဖွဲ့ဝင်အသီးသီးပေါ့နော်ဒီသင်တန်းပို့ချမှုအပိုင်းတွေမှာတော့အနေကြတာမျိုးရှိလိမ့်မယ်ပေါ့နော်အလိုမျိုးတွေရှိတဲ့အတွက်ကြောင့်မို့တချို့လုံလုံလုံလေးတိုင်းဘိုင်းနေမှာဒီကျွမ်းကျင်မှုအားနည်းတဲ့အတွက်အားနည်းတဲ့အခါမှာဆုံးဖြတ်မှုအလွယ်မှာလေးလောက်တာမျိုးလေးတွေကြုံရတာမျိုးရှိတယ်။ပြီးတော့နောက်တစ်ခုကတော့ဒီတချို့ခါလေးတွေမှာဖြစ်သွားတဲ့ကိစ္စကပါလဲဆိုဒီ online ကိုအတုံးကောင်းကောင်းအကျွမ်းတော်ဝင်မရှိကြဘူးပေါ့နော်ဒီတချို့အသေးရွေးချင်းတဲ့သူအများစုကဒီထဲမှာပါဝင်နေရတာပေါ့ပါဝင်နေရတဲ့အားဖြစ်တဲ့အတွက်ကြောင့်မို့online ကိုအသုံးမပြုတတ်တဲ့အချိန်မှာဒီသင်တန်းတက်ရောက်တဲ့ကိစ္စတွေပါတယ် online ကပဲလောက်ရတာဆိုတော့အဲ့လိုအချိန်မှာတော့စိတ်ဝင်စားမှုအားနည်းရမျိုးတွေလေဖြစ်ကောင်းဖြစ်ပါလိမ့်မယ်။သင်တန်းပေးမှုရှိခဲ့တယ်ဆိုရင်တော့မှာပေါ့နော်။ online နဲ့အကျွမ်းမဝင်သေးတဲ့အချိန်မှာဒီလိုသိရှိမှုပိုင်းတွေကအားနည်းခဲ့တာပေါ့နော်။အဲ့လိုမျိုးဟိုအကြောင်းမို့လဲဖြစ်မယ်လို့ထင်ပါတယ်။ပြီးတော့နောက်တစ်ချက်ကတော့ဟိုတချို့သောကိစ္စလေးတွေကတော့မထင်မဖဲနဲ့ဘယ်သူမှတော့ရည်ရွယ်ပြီးတော့လုပ်လိုက်တာတော့မဟုတ်ဘူးပေါ့နော်။ဟောဒီလိုပဲဖြစ်သွားတဲ့အားမျိုးလေးတွေလည်းရှိကောင်းရှိပါလိမ့်မယ်ဆိုရင်ဟုတ်ကဲ
့။ဟုတ်ကဲ့ခင်ဗျာ။နောက်တစ်ခုကကျွန်တော်တို့ဒီမဲလာတဲ့မြေကြီးအတွက်ပေါ့နော်။ကျွန်တော်ကြိုတားကြိုကြတဲ့တင်လေးတွေတော့တွေ့ပါတယ်။ဒီနှစ်ကလာဆန္ဒမဲပေးခွင့်ရတဲ့ပေးခွင့်ရှိတဲ့အရေးအတွက်ကလည်းများတယ်မဲပေးတဲ့လူအရေးအတွက်လည်းများတယ်လို့အကြမ်းဖြင့်ပြောကြတယ်ဆိုတော့မမျက်နှာတင်ဘယ်လိုတွေ့ကြလဲဒီ2020ရွေးကောက်ပွဲဒီ2015ရွေးကောက်ပွဲကလည်းဆိုင်ရင်မဲပေးသူအရေးအတွက်ပိုများတယ်လို့ကျွန်တော်တို့ပြောနိုင်ပါလား
ရာဂန်နုံးတော့မထွက်သေးပြီမယ်ကျွန်မမျက်စိထဲမှာပေါ့နော်ရာဂန်နုံးတော့ကျွန်မတေချာမသိသေးဘူးဒါပေမဲ့ညားတယ်လို့ကျွန်တော်တို့တွက်ဆလို့ရတယ်ပေါ့နော်ဘာလို့ဆိုတော့ဒီဟိုဟာဒီမက်ထွက်ပေးတဲ့လူတွေကတောက်လျှောက်တာကျွတ်တင်မဲတွေပေးပြီးနေတာတော့မှဒီညနေ၄နာရီအထိဟိုဟာရှိနေတော့မယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဆိုတော့ကျွန်မထင်တယ်မများဘူးဆိုရင်တော့ဒီဟိုဟာတိတ်မကွာလောက်ဘူးပေါ့နော်ဟိုနေသွားမယ်အများကြီးနေသွားမယ်အနေအထားမျိုးမှာမရှိဘူးပေါ့နော
်ဟုတ်ကဲ့ကိုတက်နေဆိုလို့မန္တလေးတိုင်းတက်မှာရောမဲပေးသူအရှိ
တယ်ဟုတ်ကဲ့
ပြောလို့ရလား
ဟုတ်ကဲ့ကျွန်တော်လည်းဒီအရေးအတွက်တော့ဒီကြေကြာမှာဖြစ်သေးဘူးဒါပေမဲ့ကျွန်တော်အမြင်ရတော့ညားတယ်ပေါ့နော်ကျွန်တော်ပြီးတော့မဲယုံနေကိုလိလာသွားရောက်လိလာတဲ့အခါမှာလဲဒီမဲလာပေးတဲ့နှုန်းကဒီတယုံနဲ့တယုံမှာဆိုရင်တော်တော်လေးကိုအရေးအတွက်များတာကိုတွေ့ရတယ်ပေါ့မဟုတ်ဥပမာသူ1000ရှိရဲဆိုရင်900လောက်လာပေးတယ်ပေါ့နော်အဲ့တော့ဒီ300ခန့်လုံးလောက်ပဲမပေးတာမျိုးပေါ့အဲ့လိုမျိုးဆိုအနေအထားမျိုးမှာတွေ့ရတယ်ပေါ့ဒါကတော့ဒါကျွန်တော်သွားပြီးတော့လိလာခဲ့တဲ့မဲယုံနေပေါ့နော်အဲ့လိုမျိုးဆိုတော့ဒီကျွတ်တမဲပေးပြတာတော့မှဒီကျွန်တော်တချို့မဲယုံနေမှာဆိုသူတန်းစီနေရတဲ့ဟာကတဏီကုံလေးပါပဲတော့လျှောက်ပုံမှန်တိုင်းရှိနေတယ်။ဟိုနေခင်းမှာလူပဲကျဲသွားလိမ့်မယ်လို့ထင်တာပဲ။ဒါပေမဲ့နေခင်းမှာလည်းမဲပီးတဲ့သူကတော့အရေးတွေကများနေသေးတာပဲ
။
ဟုတ်တော့အကြမ်းများဖြစ်တော့ဒီမဲပီးတဲ့ဥယေကတော်တော်များများကိုထွက်လာတယ်ပေါ့။2015ထက်ကိုညာမယ်လို့ကျွန်တော်ယူဆတယ်
။ဒီချက်ကအင်မတန်ရေးကြည့်တယ်လို့ကျွန်တော်ယူဆတယ်လေ။ဘာကြောင့်လဲဆိုတော့မဲပီးသူအရေးအတွက်ညားမှတာလေ။မဲဆန္ဒရှင်အများစုရဲ့ လုပ်ပိုင်ခွင့်အာဏာအနှင်းချင်းကိုသက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်တည်တည်ရရှိကြမှာဦးနော်ဥမာကျွန်တော်တို့ကပြရမယ်တရားရာဂိုင်းတို့မဲပေးခွင့်ရှိတဲ့နေရာမှာမဲလာပေးတဲ့လူက40ပဲရှိမယ်အဲ့ထက်မှာနိုင်တဲ့လူက21နဲ့နိုင်တယ်ဆိုတဲ့အခါကျရင်တရားလုံးရဲ့အချိုးနဲ့ပြောလိုက်ရင်သူက21လူဖြစ်သွားမှာဆိုတော့ဒီချက်ကအင်မတန်ရေးကြီးလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကျွန်တော်အဓိကအခုဒီညဆွေးနွေးကြတဲ့ဒီကမေးခွန်းကဒီမေးခွန်းပါလက်ရှိပြီးသွားတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတည်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့အမျက်နနာသိန်းတို့ကိုတက်မြတ်ဆိုးတို့စောင့်ကြည့်လာသူတွေနဲ့အခိုင်အမာပြောနိုင်ပါလားဘလောက်ယာကိုင်းနှုံးတီပြောနိုင်ပါလဲမမျက်နနာသိန်းအရှင်ပြောပေးပါ
အဲ့ရကလေးဆရာကရှူတောင်းပုံမှန်မူတည်တာပေါ့နော်အဲရှူတောင်းပုံမှန်မူတည်တယ်ဆိုတာကတော့ကျွန်တော်တို့ကခုနကအရှိမမအကောင့်နေကြီးပဲပြောသွားတယ်ဆိုတော့ဒါကဘာလဲဆိုတော့ကျွန်တော်တို့ကရွေးကောက်ပွဲနေ့မှာမြင်ရတဲ့အာဒီကိစ္စရက်ကိုပဲကျမတို့ကဒီ process ကိုကျမတို့ကပြောတာပေါ့နော်။အာပြောတယ်ဆိုတဲ့အခါကျတော့ဒီကျမတို့ဒီရွေးကောက်ပွဲနေ့တနေ့လေးကိုလေ့လာတဲ့သူတွေအတွက်ဆိုရင်တော့ဒါကကောင်းတယ်လို့ကျမတို့အာဒီရေဘူးကပြောလို့ရတယ်။ဒါပေမဲ့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးအနေနဲ့ကျတော့မတူနိုင်ဘူးပေါ့နော်။ဘာလို့လဲဆိုတော့ဥပမာဒီလူ့ခွင့်ရေးရှုထောင့်ကနေပြီးတော့အာဂျက်တီပြီးတော့မှနေတဲ့တော့ဒီအဖွဲ့အစည်းပေါ့နော်။တို့ဘုံမဲဆန္ဒရှင်တွေအတွက်ဆိုရင်တော့ဥပမာဆိုရင်ကျမတို့ကလွတ်လပ်တယ်လို့ဒီအတိတ်ပဲဖွင့်တဲ့နေရာမှာဥပမာကိုကြီးအခက်အခဲကြောင့်မလို့ကျမတို့ကမဲဆွယ်စည်းရုံးမှုတွေကိုမလုပ်နိုင်ခဲ့ရဘူး။အဲတချို့ကိုယ်စားလှယ်လောင်းနေဆိုရင်ဒါဒီလူလက်ဆောင်ဟောပြောစည်းရုံးခွင့်နဲ့ပတ်သက်လို့ဒီပြည်ပင်တားမြစ်မှုတွေရှိခဲ့ရတယ်။ဒါဆိုတော့ဒါကျမတို့အဲဒီတချို့သောကိုယ်စားလှယ်လောင်းနေဆိုလို့ရှိရင်လည်းအဲကျမတို့ဒီပယ်ဟွာပေါ့နော်ကိုယ်စားလှယ်လောင်းညစ်ရင်းသွင်းတဲ့အခါမှာဒါပယ်ဖြတ်ခံဟွာပေါ့နော်ဒီဟွာပါဝင်ခွင့်မရခဲ့ဘူးဆိုတဲ့အနေအထားမျိုးတွေကိုတွေ့ရတယ်။အဲဒါကိုကျမတို့အဲ့လိုပြောလို့ဒါရွေးကောက်ပွဲကော်မရှင်ကိုကျမတို့အပြစ်ပြောရမှာမဟုတ်ဘူးနော်။ဒါဆိုရှိတဲ့ဥပဒေအတိုင်းဒီဆောင်ရွက်တဲ့အခါမှာပေါ့နော်အဲ့ဒီအခါကျတော့ကျမတို့ဒီလူ့ခွင့်ရေးသမားတွေနော်ဒီရှူတောင်းကနေကြည့်တယ်ဆိုရင်တော့ဒါလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာကဒါတိတ်ပြီးတော့ဒါဟွာမ
ဖြစ်ပြည့်စုံမှုရှိ
ဘူးပေါ့နော်။ပြည့်စုံမှုတော့မရှိဘူးဆိုတဲ့အခါကျတော့ကျမတို့ဒီဥပဒေကြီးရပြည့်စုံမှုတော့ဒါပြန်ပြီးတော့မှဆွေးနွေးရမယ်အပိုင်းဖြစ်သွားမှာပေါ့နော်ဆိုတော့ဒါအရှိမှရှိအပိုင်းဥပမာဆိုရင်ရခိုင်လိုဟာမျိုးမှဆိုရင်ဒါအင်တာနက်မရဘူးဆိုတော့အင်တာနက်မရတော့ဘာဖြစ်လဲဒါဆိုလို့ရှိရင်ကျမတို့ဒီအဲ့ဒေတာမှရှိတဲ့သူတွေအတွက်မဲဆန္ဒရှင်တည်င်းအချက်လက်ပေါ့နော်ဒီရွေးကောက်ပွဲတည်င်းတွေဒါကိုယ်စားလှယ်လောင်းနေရဲ့ဒီတည်င်းအချက်လက်တွေရယူဖို့အတွက်သူတို့မှဒါဆူချုံးခဲ့ရတယ်ဒါမဲဆန္ဒရှင်တွေအတွက်ကိုဒါဒီဟိုပေါ့ဓာတ်နှုတ်အခွင့်အရေးမဖြစ်တဲ့အနေအထားမျိုးတစ်ခုဖြစ်တယ်နောက်တစ်ခုကတော့ရွေးကောက်ပွဲမကျင်းပနိုင်တဲ့နေပြည်တော်ရှိတဲ့ချင်းဟာလေဒါပြောမယ်ဆိုသူတို့တွေတော်မတရားဘူးပေါ့နော်ကျမတို့ကတော့ကျမတို့အနေနဲ့တရားတွေလို့ပြောနေပေမဲ့လည်းအခြားသောသူတွေနေရာတွေလို့ဖြစ်ချင်မှဖြစ်မှာပေါ့လေအဲ့တော့ဘယ်လိုပါမလဲဆိုတော့သူ့ရဲ့ data အသီးသီးမှဖြစ်တဲ့အခြေအနေတွေနဲ့ဒီ data ခံပြည်သူလူထုရဲ့ဒီတုံ့တက်မှုကဒါပို့ပြီးတော့မှမှန်ကန်လိမ့်မယ်ပေါ့နော်ကျမတို့အနေနဲ့ကတော့ဒီဖြစ်စဉ်ပေါ်မှာချုပ်ငုံပြီးတော့သုံးရပိုအစည်းအခန်းစာထုတ်ရတာဖြစ်တဲ့အတွက်ဒါဒီတရားမြတ်ကဆိုတာဆောင်ရွက်ခဲ့တယ်လို့တော့ကျမတို့ဒီယူဆနိုင်ပွဲရှိတယ်။ဒါပေမဲ့အသေးစိတ်အချက်လက်တွေကတော့ကျမတို့ကခုနရွေးကောက်ပွဲကန့်ကွက်လာတယ်။နောက်ဆက်ပြီးတော့မှဒီကော်မရှင်ရဲ့ဒီဆုံးဖြတ်ချက်တွေပေါ့နော်။ခုံလုံးရဲ့ဆုံးဖြတ်ချက်တွေဒီနေရာလေးပေါ်မှာမူတည်ပြီးတော့ဆက်ပြီးတော့မှလေ့လာတုံ့တက်ဖို့လိုပါလိမ့်မယ်ပေါ့နော်
။ဟုတ်ကဲ့။ကိုသက်မတ်ဆိုရောဒီရွေးကောက်ပွဲဟာလက်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့အခိုင်အမာပြောနိုင်မလား။ဘလောက်ရခိုင်လို့ပြောနိုင်မလဲ
။ဟုတ်ကဲ့ဆရာကြီးဆမမမနန္ဒပြောသလိုပဲကျွန်တော်တို့ရွေးကောက်ပွဲတရက်တည်းကိုဟိုဒီရေဘွားအဖြစ်ကြည့်မယ်ဆိုရင်တော့ကျွန်တော်နာပြည်လိုယူကောပွဲအပွဲလွတ်လပ်ပြီးတရားမျှတယူကောပွဲဖြစ်တယ်လို့ဟိုကျွန်တော်တို့သုံးသပ်လို့ရတယ်နော်ဒါပေမဲ့လည်းဒီယူကောပွဲဆိုတာကဒီ process ဖြစ်ဒီဖြစ်စဉ်တစ်ခုဖြစ်တဲ့အတွက်ကြောင့်တစ်ခုလုံးကိုပြန်ကြည့်တဲ့အခါမှာတော့တချို့ဟာတွေကတော့မေကွန်ထုတ်เสียရတွေကတော့ဒီတရားလွတ်လပ်ပြီးတရားမျှတယူကောပွဲဖြစ်ရလားဆိုတဲ့အမျိုးမေကွန်ထုတ်เสียရတွေကတော့ရှိနေသေးတယ်ပေါ့နော်အဲ့တော့ခုနဆရာမပြောသလိုမေဒီကျွန်တော်ကြည့်တဲ့ shoot down အပေါ်မှာပဲမူတည်နေတယ်ပြောတယ်အဲ့တော့ကျွန်တော်တို့တချို့အပိုင်းတွေမှာဒီယူကောပွဲဖြစ်စဉ်ကြီးကိုပြန်ကြည့်မယ်ဆိုရင်လုံထုံလုံးဒီဘက်မှာအားနေချက်တွေရှိနေတာမျိုးတွေတွေ့ရတယ်ပြီးတော့ခုနလွယ်မစဒီဆုံးပြတ်တဲ့ကိစ္စလိုဟာမျိုးတွေလည်းဒါဒီတချို့ဟာတွေမှာလည်းရှိခဲ့တယ်ပေါ့နော်ရှိခဲ့တော့အဲ့တော့ဆိုလိုချင်တာကတော့ဒီဥပဒေမျိုးတွေတွေကတော့ပြင်ဖို့တော့ပြင်တဲ့ဟာတွေလည်းရှိလာတယ်ပေါ့နော်အဲ့တော့ပြောချင်တာကတော့ဟိုဒီလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲဒါကဒီမဲပြတဲ့နေ့တနေ့လေးကြီးမယ်ဆိုတော့ဒါအဲ့ဖြစ်စဉ်ကတော့ဖြစ်တယ်လို့ဒါပြောလို့ရတယ်။ယူကောက်ဝဲ process ကြီးတစ်ခုလုံးကိုကြည့်မယ်ဆိုရင်တော့လည်းဘေးကွန်းထုတ်စရာတွေတော့ရှိသေးတယ်။
ဟုတ်ကဲ့
။ဒီလွတ်လပ်စွာဒီ COVID-19 အခြေအနေမှာလည်းဖြစ်နေတဲ့အခါမှာဒီပါတီတွေဘက်ကကြည့်မယ်ဆိုရင်တော့ပါတီငယ်အနေနဲ့တော့လွတ်လပ်စွာဒီရှင်းပြန်ကွင်းလိုဟာမျိုးတွေမှာဟိုအခွင့်အရေးတစ်ခုအနေနဲ့ဒီသူတို့အနေနဲ့ရှင်းပြန်ရတဲ့အခါမှာအာနာဖြစ်နေတဲ့ဟာမျိုးတွေရှိနေခဲ့ပေါ့နော်။အဲ့လိုမျိုးကိစ္စတွေကြည့်မယ်ဆိုရင်တော့ဘေးကွန်းထုတ်စရာတွေလည်းရှိနေတယ်။ဟုတ်ကဲ့
။ကျွန်တော်ဒီလိုပြောကြည့်မယ်။လက်ရှိဝေကောက်ပွဲရလတ်ကိုပယ်ချဖို့အတွက်ရွေးကောက်ပွဲတွေဒီလွတ်လပ်ပြီးတော့တရားမျှတမှုမရှိဘူးဆိုတော့ဆွဆွဲချက်မျိုးကတော့ဘလို့မှခိုင်လုံစွာဆွဆွဲလို့မရဘူး။ဒီပိုင်းမှာလည်းပဲ လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါတယ်လို့တရားရဂိုင်တို့ပြောဖို့ရမှာတချို့အားနည်းချက်လေးတွေရှိနေတယ်အဲ့လိုပြောမယ်ဆိုရင်မမျက်နှာနာတင်ကိုတင်တဲ့သူပြောလို့ရပါလားကျွန်တော်တို့သဘောတူ
ကျွန်တော်တို့ကတခုပေါ့နော်အရင်တုန်းကတော့ကျွန်တော်တို့က1990နှစ်တည်းလောက်တုန်းကတော့ကျွန်တော်တို့ကလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလို့ပဲကျွန်တော်တို့ကဆိုခဲ့ကြရဲပေါ့နော်ဆိုတော့အခုဒီနောက်ပိုင်းပေါ့တတိယ2010နောက်ပိုင်းမှာတော့ဘေးအရာတွေကခက်စားလာလဲဆိုရွေးကောက်ပွဲရဲ့ဂုဏ်သိက္ခာပေါ့ကျွန်တော်တို့ဒီ election integrity နောက်တစ်ခုကရွေးကောက်ပွဲဆိုင်ရာတရားမျှတမှု electoral justice တွေဆိုတော့ဒီဟာတွေပါလာတဲ့အခါကျတော့ကျွန်တော်တို့ကဒီဖြစ်စဉ်တစ်ခုတည်းနဲ့ကျွန်တော်တို့ကပြောလို့မရတော့ပဲねဥပမာဆိုရင်ရွေးကောက်ပွဲစနစ်ကအစနောက်ပြီးတော့ကျွန်တော်တို့ဒီဟိုမှာတရားရဂိုင်းလုံးကျွန်တော်တို့က elected ဖြစ်မလားဆိုတဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေကအစကျွန်တော်တို့ကဒါတည်းရလေဟိုဖက်စီပုံချိန်ကန်ဥပဒေနဲ့ချိဆက်နေတဲ့အခါကျတော့ဒီလိုမျိုးကျွန်တော်တို့ဒီရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြောဖို့ဆိုရင်ခုနကဒီလိုလက်ပြောတရားမျှတတယ်ဆိုရင်အနေထားမျိုးနဲ့မလုံလောက်ပါဘူးဒီလူနည်းစုဒါတိုင်းရင်းသားတွေရဲ့ဒါပါဝင်နိုင်မှုနောက်ပြီးတော့ဒီခုနကပြိပခဖြစ်ပွားရာဒေတာမှာရှိတဲ့မဲဆန္ဒရှင်တွေရဲ့ဒီမဲပေးခွင့်နော်ဒီလိုမျိုးဒီရွေးကောက်ပွဲမှာပါဝင်နိုင်ခွင့်ဒါတွေကိုကျွန်တော်တို့ဒီအမခန့်ချက်ပေးနိုင်တဲ့ဒါအခြေအနေမျိုးထိကိုကျွန်တော်တို့ကနောက်တန်းနေမှာနောင်ရေကောက်ပွဲတွေမတိုင်ခင်မှာတူတင်ပြင်ဆင်တဲ့ဟာတွေကိုလုပ်ရမှာပေါ့နော်အဲ့ဒါကတော့နောက်တက်လာမယ့်အစိုးရနဲ့တက်ဆိုင်ရာဒီစတိတ်ကိုယ်တာတွေအားလုံးပေါ့ဆိုလိုဆိုလိုချင်တာတော့ဒီတိုင်းရင်းသားဒေသတွေမှာဟိုပြိပကဖြစ်တဲ့နေရာမှာအပြစ်ကရက်စဲတာမျိုးဒီလူမျိုးကြီးအာမခံပေးတာမျိုးဒီလောက်တွေအထိတော့ဆက်ပြီးတော့မှသွားဖို့တော့လိုအပ်တယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ကိုတန်းနဲ့ဆိုရောပါပြောမယ်ဒီပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ခုလက်ရှိကျင်းသွားပေးသွားတယ်ဒီရွေးကောက်ခံကိုယ်စားလှယ်နဲ့ပတ်သက်လို့ရှိရင်တော့ဒီအခုလက်ရှိကျင်းမှာသွားတဲ့ရွေးကောက်ပွဲအပွဲကိုပြန်ကြည့်မယ်ဆိုရင်တော့ဒါလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲလေလို့ခုနဆရာပြောသလိုပဲကျွန်တော်တို့သဘောတူလက်ခံပေးလို့ရတယ်ဒါမှမဟုတ်လည်းဒီ process ကြီးတစ်ခုကိုပြန်ကြည့်မယ်ဆိုရင်တော့လေဒီဥပဒေ new ရေအပိုင်းအရာအောင်2000ပြည်ပုံအခြေခံဥပဒေအရာအောင်အားနည်းချက်တည်ရှိနေတဲ့အတွက်ကြောင့်မို့လွတ်လပ်ပြီးဒီတရားမျှတရွေးကောက်ပွဲရဲ့ဒီဖြစ်တင်မှုကဆလာကြတဲ့ကိုကဒီမေကွန်းထုတ်ဆရာရှိခဲ့တာဆိုတော့ဒီဘိုင်းမှာတော့ကျွန်တော်ဒီဘောမလုပ်ဖက်နေဒီအခုလက်ရှိဒီဝင်ရောက်ရှင်နိုင်ကြရတဲ့အပေါ်မှာပဲကြည့်မယ်ဆိုရင်တော့ဆရာပြောတဲ့ဟာကိုကျွန်တော်လက်ခံလို့ရပါတယ်
ဟုတ်ကဲ့ပါခင်ဗျာအောင်ဆုံးနေပြီလေမနေ့နနာတင်ကုသမြတ်စုညောင်လုံးကိုကျေးဇူးတင်ပါတယ်ဆက်ပြီးတော့လည်းအောင်မြင်လို့ဆောင်နိုင်ကြပါစေလို့လည်းဆန္ဒပြုပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာကြီ
းဟုတ်ကဲ့ဆရာဟုတ်ကျေးဇူးများကြီးတင်ပါတယ်ရှင်အခုလိုဖိတ်ခေါ်ပေးရတဲ့တော်လေ
ဟုတ်ကဲ့ရေကောက်ဝဲကိုစောင့်ကြည့်လေ့လာခဲ့ကြတဲ့အနေမြမဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာမနေ့နနာတင်မန္တလေးတိုင်းခြေဆိုင်ကနောင်အင်စတီကျူရဲ့အမှုဆောင်ဒါရိုက်တာကုသမြတ်စုတို့ရဲ့လေ့လာတွေ့ရှိချက်တွေကိုနားဆင်ခဲ့ကြရတာပါCOVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်မေးမြန်းချက်တွေကိုအင်ကာညဒရိုက်လီလိုင်းစီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါရေပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်ဂျပန်ဝန်ကြီးချုပ်ယူရှိရီတဲ့ဆူဂါကအထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုချီးကျူးဂုဏ်ပြုစကားပြောကြားခဲ့တယ်လို့ဂျပန်အစိုးရကပြောပါတယ်ဂျပန်အစိုးရအနေနဲ့နောက်တက်လာမယ့်အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တိုင်းပြည်ရဲ့ဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းတွေကိုလည်းအင်ဂျီအာပီဆက်လက်အကူအညီပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ရဲ့ဂွန်ပြူတဝန်ဟာမှာပါရှိကြောင်းဂျပန်အစိုးရကပြောပါတယ်။ဟောင်ကောင်မြို့သားလူမျိုးရေးဌာနတာဝန်ရှိသူတယောက်အရာရှိ၄ယောက်ကိုအမေရိကန်ကအရေးယူတံခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ကိုပိုင်အချုပ်ခွင့်ရဟောင်ကောင်ကိုဖိနှိပ်မှုတွေလှုပ်ဆောင်တာမှာသူ၄ဦးကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေတဲ့အတွက်အခုလိုအရေးယူတံခတ်လိုက်တာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးမိုက်ပွန်ပီကိုအမိနဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်။အဲဒီကြေညာချက်အရာသူတို့၄ယောက်ကိုအမေရိကန်နိုင်ငံကိုခရီးသွားလာခွင့်ပိတ်ပင်လိုက်တယ်လို့အမေရိကန်နိုင်ငံတွင်းကသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်တားမြစ်ထားပါရယ်။ COVID-19 ကရောဂါဟာလူ154ယောက်မှာတယောက်နှုန်းနဲ့ကမ္ဘာတဝန်းအရှေ့ဟုန်နဲ့ကူးစက်ပြန့်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။အစိုးပိုင်းမှလူ၁၀တန်းလောက်ယောဂကုသခံရဖို့၃၂ရက်ကြာပြီမဲ့အခုရက်၂၀လောက်ပဲကြာတာကို WHO ရဲ့ကိန်းဂဏန်းတွေမှာဖော်ပြပါရယ်ကမ္ဘာတဝန်းယောဂကုသသူတန်း50ကျော်တည်းမှာအမေရိကတိုက်နိုင်ငံက 21.8 တန်းကျော်ပါဝင်ပြီးဥရောပနဲ့တောင်အာရှနိုင်ငံတွေက73တန်းကျော်နဲ့9တန်းခွဲကျော်အပြီးပြီးရှိပါရယ်ဒီကမ္ဘာလုံး COVID-19 ကြောင့်သေဆုံးသူအခုထိ 1.2 တန်းကျော်ရှိပါရယ်ရှင်တို့ရရှင်များရှင်အင်္ဂါနေ့ညပိုင်း VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်VOE ကိုအပိနာဆင်းတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.